Welcome to the Voice of America in Burmese.
ဒီမနက်ကမြန်မာနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်။ဒီအမေရိကန်တန်ရန်2022ခုနှစ်ဩဂုတ်လ27ရက်စနေညဘက်ဗီဒီယိုရုပ်သံစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဝါရှင်တန် DC မြို့တော်ကနေတရစတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်စောစောသိမ့်ပါဒီစီစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလှလမ်းမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VUE website burmese.vuenews.com Facebook စာမျက်နှာ VUE Burmese News VUE Burmese Channel YouTube နဲ့ဒူဒူမိတ်ဆွေရုပ်သံစီစဉ်တို့ကနေတရက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့တန်လွှင့်စီစဉ်မှာအရင်ဆုံးဒေတာတွေနဲ့နိုင်ငံတကာထိတန်းသတင်းတွေပြောပြမှာဖြစ်ပြီးသတင်းလွှာတွေထဲမှာရွှေဒရီဂန်ဒေတာတို့စိတ်ကြွစီးပြားတွေထိုင်းမှာဖမ်းမိတာနဲ့အတူတပတ်အတွင်းမြန်မာသတင်းများကောက်နှုတ်စုစည်းချက်မှာတော
့ Prior to the coup, Myanmar had a strong vaccination record and was developing a COVID-19 plan. Now,
Myanmar ကဆန်ရပြည်ထောင်နိုင်ငံဒုတိယအမြဲတမ်းကိုယ်စားလှယ်ရဲ့မြန်မာအရေးပြောဆိုချက်နဲ့အတူသတင်းကောက်နှုတ်စုစည်းချက်ကိုနားဆင်ကြပါမယ်။မကြာခင်ထွက်လာမယ့်အတန်ထက်မြန်တဲ့ခီးသည်တင်လေးရင်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူခွင့်ရေးဆန်ရဒုအတန်းစီစဉ်တဲ့စနေညစကဝိုင်းတို့ကိုထုတ်လွှင့်မှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့မခွန်ညူတို့ပြောပြပါမယ်ခင်ဗျာ
။တာလီဘန်အဖွဲ့ပူးတွဲတည်ထောင်သူမူလာအဗ်ဒူဂန်နီဘာရဒါဟာအာဖဂန်မြို့တော်ကဘူးကိုအခုစနေနေ့ရောက်ရှိလာပြီလို့ AFP သတင်းကရေးပါတယ်။အားလုံးပါဝင်နိုင်တဲ့အာဖဂန်ဆူရတရဖြစ်လာဖို့ဒီစနေဘွဲတွေကိုဘာရဒါပါဝင်ဖို့ရှိတယ်လို့လည်းတာလီဘန်ကြီးတန်းတာဝန်ရှိသူတူက AFP သတင်းဌာနကိုပြောပါတယ်။တာလီဘန်အဖွဲ့ရဲ့အစိမ့်ခေါင်းဆောင်နောက်တစ်ဦးဖြစ်တဲ့ဟာဂန်နီကွန်ရဲ့အဖွဲ့ဝင်ခါလီဟာဂန်နီဟာလည်းကဘူးမျိုးတော်ကအကြီးဆုံးပလီတစ်ခုမှတောက်ကြနေတုန်းကဝိပုစုတောင်းသူတွေကိုမေကွန်းပြောခဲ့တယ်လို့ The New York Times သတင်းစာကရေးပါတယ်။တချိန်တည်းမှာတော့ဒီအာဖဂန်မှာရှိတဲ့နေရပ်ပြန်လို့တဲ့အမေရိကန်နိုင်ငံသားတိုင်းကိုကဲထုတ်သွားမယ်ဆိုပြီးတော့သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမေကွန်းမှာကြေပြေးပါတယ်။တာလီဘန်ရဲ့စစ်ပွဲမှာအမေရိကန်ကိုအကူအညီပေးခဲ့ကြတဲ့အာဖဂန်တွေကိုလည်းအမေရိကန်ပြည်တော်စုကကဲထုတ်မယ်လို့သူကပြောပါတယ်။အမေရိကန်ကယ်ဆယ်ရေးစစ်လေယာဉ်တွေကိုလည်းတောက်ကြနေတုန်းကပြန်လည်ပြေးဆွဲခဲ့ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းဒေသဘက်မှာတော့အာဖဂန်ဆူရဟောင်းကိုတစ်ဆာခံတဲ့တိုက်ခိုက်သမားတွေကKI 3ခုကိုတာလီဘန်တွေလက်ထက်ကပြန်လည်သိမ်းယူခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာတော့နေတိုးနိုင်ငံကြီးဝန်ကြီးတွေကအာဖဂန်ချီနီနဲ့ပတ်သက်လို့အွန်လိုင်းကနေပြီးဆွေးနွေးကြပါတယ်။မဟာမိတ်နိုင်ငံကနိုင်ငံသားတွေနဲ့အနေနဲ့ရှိတဲ့အာဖဂန်နိုင်ငံသားတွေကိုကယ်ထိုးရေးကိစ္စကိုအရေးတကြီးလှုပ်ဆောင်ဖို့အတွက်သဘောတူခဲ့ကြပါတယ်။တာလီဘန်တွေဟာသတင်းသမားအမျိုးသမီးတွေကိုအလုလုကန်ခွင့်မပေးဘူးလို့အာဖဂန်နိုင်ငံပိုင်သတင်းဌာနမှလုံနေကြတဲ့အမျိုးသမီးသတင်းသမား2ဦးထက်မနည်းကပြောဆိုခဲ့ကြပါတယ်။တာလီဘန်တွေဟာကဘူးမြို့တော်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကဝင်ရောက်လာပြီးကလေးကနိုင်ငံပိုင်သတင်းဌာနတွေအပါအဝင်အစိုးရအေဂျင်စီတွေကိုထိန်းချုပ်လိုက်ကြပါတယ်။နိုင်ငံပိုင်ရုပ်မြင်သံကြားဌာနဖြစ်တဲ့ RTA Radio ရုပ်သံအာဖဂန်မှာအလုပ်လုပ်နေကြတဲ့သတင်းသမားတွေအလုပ်ကိုရောက်လာတဲ့အချိန်မှာအမျိုးသမီးချို့ကိုအဆောက်အုံတွေကိုပေးမဝင်တော့ဘူးလို့သိရပါတယ်။ RTA သတင်းတင်ဆက်သူ Shepnan Kam Doram online ပေါ်ကိုတင်ထားတဲ့ video post တစ်ခုမှာတော့အမျိုးသားသတင်းတင်ဆက်သူတွေကိုအဆောင်းတဲပေးဝင်ခဲ့ပေမဲ့အမျိုးသမီးတွေကတော့လှည့်ပြန်ခဲ့ရတယ်လို့ဆိုထားပါတယ်။သတင်းတင်ဆက်သူနောက်တူဖြစ်တဲ့ခတ်တီဂျာအမင်ကလည်းအင်္ဂါနေ့မှာသူမကိုအဆောက်အုံတွေကိုပေးမဝင်သလိုအခြားသူ့ရဲ့လုပ်ပေါ်ကင်ဘက်တွေလည်းသူ့ရဲ့လုပ်ဖော်ကင်ဘက်တွေလည်းလှည့်ပြန်ခဲ့ရတယ်လို့ပုဂ္ဂလိကပိုင်းတိုလိုနျူးစ်သတင်းဌာနကပြောပါတယ်။တာလီဘန်ကခတ်နဲ့ညွှန်ကြားမှုတင်တဲ့စကားပြောကြည့်တဲ့အခါမှာတော့သူတို့ဆက်ပြီးတော့လုပ်လုပ်ကင်ခွင့်ရှိမရှိဆိုတာကိုမကြခင်မှာဆုံးဖြတ်မယ်လို့ဆိုတဲ့အကြောင်းပြောပါတယ်။ဒါပြင်တာလီဘန်တွေဟာ RTA ရုပ်သံအစီအစဉ်တွေကိုလည်းအပြောင်းလဲလုပ်တင်ဆက်နေပြီးတော့အမျိုးသမီးသတင်းတင်ဆက်သူတွေမရှိတော့ဘူးလို့လည်းအမင်ကပြောပါရယ်။ကဘူးမျိုးတော်ကိုတင်ယူပြီးတဲ့နောက်လုပ်တဲ့ပထမဆုံးသတင်းစာရှင်းလင်းပွဲအတွက်မှာတော့အစ္စလာမ်ဥပဒေအောက်မှာအမျိုးသမီးအခွင့်အရေးတွေခံစားခွင့်ပေးမယ်လို့တာလီဘန်တွေကပြောခဲ့ပါရယ်။ဒါပြင်သတင်းတွေဟာမြင်းမြတ်တတနဲ့အမျိုးသားညီညွတ်ရေးကိုမထိခိုက်စေဘူးဆိုရင်တော့လွတ်လပ်စွာဖော်ပြခွင့်ပေးမယ်လို့လည်းတာလီဘန်တွေကပြောခဲ့ပါရယ်။ဒါပေမဲ့လို့သတင်းသမားတွေနဲ့သတင်းအဖွဲ့အစည်းတွေကတော့စိုးရိမ်မှုတွေရှိပါရယ်။အမေရိကန်ဒုတိယသမ္မတကမလာဟာရစ်ရဲ့ရှစ်တောင်အရှာခီးစဉ်တွင်အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့ကိစ္စဟာအရေးတကြီးအကြောင်းအရာအသစ်ဖြစ်လာပါတယ်။နှစ်20ကြာတဲ့အာဖဂန်စစ်အဆုံးသတ်လိုက်တဲ့နောက်ဖြစ်လာတဲ့ကတောင်းနည်းအခြေအနေတွေဖြစ်ရှင်းရေးနဲ့ပတ်သက်ပြီးတော့ဒုတိယသမ္မတဟာရစ်အနေနဲ့အမေရိကန်မဟာမိတ်နိုင်ငံတွေကိုရှင်းပြဖို့ကြိုးစားပါလိမ့်မယ်။တောက်ကြနေကစားတဲ့ဒီခီးစဉ်မှာစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်ဖို့ရှိပြီးတော့ဒုတိယသမ္မတအနေနဲ့အမေရိကန်နိုင်ငံကြီးကိစ္စတွေပိုးပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့အခြေအနေဖြစ်လာပါတယ်။လူခွင့်ရေးကိစ္စရပ်တွေလိုမျိုးဒီအခြေခံကြတဲ့ American စံနှုန်းတန်ဖိုးတွေအပေါ်မှာသူနဲ့သမ္မတဂျိုးဘိုင်ဒန်တို့ရဲ့ရှုမြင်ယူဆချက်တွေကိုအခိုင်အမာဖော်ပြဖို့အခွင့်အလမ်းလည်းဖြစ်ပါလိမ့်မယ်။အထူးသဖြင့်ကတော့ဒီတာလီဘန်တွေပြန်ပြီးတော့အာဏာချုပ်ကင်လာတဲ့အာဖဂန်နစ္စတန်နိုင်ငံတွင်းအမျိုးသမီးနဲ့မင်းကလေးငယ်တွေရဲ့အနာဂတ်စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုွယ်ရှိပါတယ်။ မြောက်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆနိုင်မှုအတွက်မြောက်ကိုရီးယားဆိုင်ရာအမေရိကန်သမ္မတရဲ့အထူးကူစရဲဟာတောင်ကိုရီးယားနိုင်ငံကိုအခုစနေနေ့ရောက်ပါတယ်။အမေရိကန်တောင်ကိုရီးယားစီးလေးကျင့်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနိုင်ငံနဲ့တင်းမာမှုတွေရှိနေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ရဲ့မြောက်ကိုရီးယားဆိုင်ရာအထူးကူစရဲဆွန်ကင်းဟာအခုလိုတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာပါ။အမေရိကန်တောင်ကိုရီးယားစီးလေးကျင့်မှုတွေဟာမြောက်ကိုရီးယားကိုကြီးကျော်တိုက်ခိုက်ဖို့လေ့ကျင့်မှုတွေဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားဘက်ကဖော်ပြလို့ပဲဒီအတွက်တံပြန်မှုတွေရှိလာမယ်ဆိုပြီးတော့ချင်းချောက်မှုတွေလုပ်ခဲ့ပါတယ်။အခုတနင်္လာနေ့မှာတော့အထူးကူစလေကင်နဲ့တောင်ကိုရီးယားရဲ့မြောက်ကိုရီးယားရေးဆိုင်ရာအထူးကူစလေနွန်ဂျူဒက်တို့တွေ့ဆုံမှုရှိလို့ပဲရုရှားဒုတိယနိုင်ငံရေးဝန်ကြီးအစ်ဂေါ်မော်ဂူလီနဲ့လည်းတရားတွေ့ဆုံမှုရှိပါတယ်ရုရှားဒုတိယနိုင်ငံရေးဝန်ကြီးအနေနဲ့အခုစနေနေ့မှာတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ရုရှားနဲ့သုံးပုဆိုင်ဆွေးနွေးပွဲတွေဖြစ်နိုင်ခြင်းရှိမရှိဆိုတာမျိုးကိုတော့တောင်ကိုရီးယားနိုင်ငံရဲ့ဘက်ကရောအမေရိကန်နိုင်ငံရဲ့ဌာနဘက်ကပါတစုံတရာပြောဆိုတာမရှိပါဘူးကိုရီးယားကျွန်းဆွယ်အခြေအနေနဲ့ဒီပေါ်မှာအနီးကပ်ပူးပေါင်းဆွေးနွေးမှုတွေဆက်လုပ်သွားဖို့အတွက်တောင်ကိုရီးယားကုစလင်နဲ့တောင်ကိုရီးယားရာရှိတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။ဒီကင်ကိုရိုင်ကလည်းသူ့အနေနဲ့ကိုရီးယားဆိုရတာဝန်ရှိသူတွေနဲ့နီးနီးကပ်ကပ်ဆွေးနွေးတိုင်ပင်သွားမှာဖြစ်တယ်လို့လည်းအင်ချွန်နိုင်ငံတကာလေဆိပ်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ထိုမီတာ31 kHz 938ညလိုက်ထိုမီတာ32 kHz 9303ညလိုက်ထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာရေတန့်စင်ရမှတုံတဲ့အောက်ဆီဂျင်ရေရှားပါလာတာကြောင့်သတင်းပတ်အတော်ကြာရေချွေတာပြီးတုံကြဖို့မြို့သူမြို့သားတွေကိုတိုက်တွန်းထားပါတယ်။အော်လန်ဒိုမြို့ဟာတောက်ရေသန်းရဖို့ရေမှာရှိနေတဲ့အရောင်နဲ့အပေါက်နံထွက်နေတာကိုအောက်ဆီဂျင်တုံပြီးဖျောက်ပေးနေရတာပါ။ COVID-19 ရောဂါဖြစ်သူတွေဟာအသက်ရှူနိုင်ဖို့အောက်ဆီဂျင်လိုအပ်ချက်ရှိနေတာကအခုလိုရေတန့်စင်ရအတွက်အောက်ဆီဂျင်လျော့ပါလာစေတာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံတို့AstraZeneca ကုမ္ပဏီက COVID-19 တိုက်ဖျက်ရေးပြည်စည်းဝါကုထုံးသစ်တရက်ကိုထုတ်ဖော်ပြောဆိုလာတဲ့အချိန်မှာပဲအိန္ဒိယနိုင်ငံမှာလည်းဒေတာရင်းဖော်ဆက်ထုတ်လုပ်တဲ့ဒုတိယမြောက် COVID ကာကွယ်ဆေးကိုအရေးပေါ်အခြေအနေမှာသုံးဖို့ခွင့်ပြုလိုက်ပါတယ်။ DNA ကိုအခြေခံတဲ့ COVID ကာကွယ်ဆေးထုတ်ဖို့အိန္ဒိယဆေးကုမ္ပဏီ Zydus Cadila ကစမ်းသပ်ထုတ်လုပ်လိုက်တာဖြစ်ပါတယ်။၃ချိန်ထိုးရမယ့်ဒီဆေးကိုအသက်12နှစ်နဲ့အထက်ကိုထိုးပေးနိုင်မှာပါ။ဒါဟာဘာဟာရတ်ဘိုင်ယိုတက်အပါအဝင်အိန္ဒိယနိုင်ငံအတွင်းအတည်ပြုချက်ရတဲ့စက်ထမမြောက်ကိုဗစ်ကာကွယ်ဆေးလည်းဖြစ်ပါတယ်။သီရိလင်္ကာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့မနေ့တောက်ကြနေ့ကစပြီးအသွားအလာ10ရက်ကန့်သတ်ပိတ်ဆို့လိုက်ပါတယ်။နိုင်ငံတော်မှာနေ့စဉ် COVID-19 နဲ့သေဆုံးသူဟာဗုဒ္ဓဟူးနေ့က189ယောက်အထိအမြင့်ဆုံးကိုတက်သွားခဲ့တာလည်းဖြစ်ပါတယ်ရှင်။အရေးတကြီးကိစ္စမရှိရင်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေနယ်စပ်ကုန်းတွင်းလမ်းကြောင်းဖြတ်ပြီးမသွားကြဘူးကန့်သတ်ချက်ကိုထပ်ပြီးရပ်တိုးလိုက်ပါတယ်။ဒီကန့်သတ်ချက်ဟာကုန်းကြောင်းရေကြောင်းကနေနယ်စပ်ဖြတ်သွားလာမှုကိုပဲတားမြစ်တာဖြစ်ပြီးအမေရိကန်နဲ့ကနေဒါမက္ကဆီကိုလေကြောင်းခရီးစဉ်တွေကတော့ဆက်ပြီးရှိနေမှာပါ။ဒီခရီးသွားလာမှုကန့်သတ်စည်းကမ်းကိုပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါစဖြစ်ကလေးကလာစဉ်ဆိုသလိုအခြေအနေကြည့်ပြီးထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးဩဂုတ်လ21ရက်ဒီကနေ့သက်တမ်းကုန်သွားတဲ့စည်းကမ်းကိုစက်တင်ဘာလ21ရက်အထိထပ်ပြီးတော့သက်တမ်းတိုးလိုက်တာဖြစ်ပါတယ်။အတီးပြုတ်ထားတဲ့ကာကွယ်ဆေးတစ်မျိုးမျိုးထိုးပြီးကြောင်းသက်သေပြနိုင်လို့ကနေဒါကိုဖြတ်ကျော်ခွင့်ရတဲ့အမေရိကန်နိုင်ငံသားဒါမှမဟုတ်ဥပဒေနဲ့အညီအမြဲတမ်းနေထိုင်ခွင့်ရှိသူတွေအတွက်တော့ဒီကန့်သတ်ချက်မှာအကျုံးမဝင်ပါဘူး။ဒါပေမဲ့တခြားနိုင်ငံကအလဲလာရောက်သူဧည့်သည်တွေအတွက်တော့ဒီကန့်သတ်ချက်မှာအကျုံးဝင်ပါတယ်။ဩစတြေးလျနိုင်ငံမှာမဲဘုံနဲ့ဆစ်ဒနီမြို့တွေမှာကူးစက်ရောဂါထိန်းချုပ်ရေးပိတ်ဆို့ကန့်သတ်မှုကိုဆန့်ကျင်တဲ့ရာပေါင်းများစွာသောစင်တာပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတိုက်တွေ့ခဲ့ပါတယ်။ဒီထိတိုက်ရင်ဆိုင်မှုအတွင်းရဲတပ်ဖွဲ့ဝင်6ယောက်ဒဏ်ရာရဆေးရုံတက်ရပြီးလူ200ကျော်အဖမ်းခံခဲ့ရပါတယ်။ဆစ်ဒနီမြို့လမ်းတွေပေါ်မှာရဲတပ်ဖွဲ့ဝင်တွေထောင်ထဲချီတပ်ဖြတ်ထားပေမဲ့လည်းစန္ဒပြသူတွေကတော့ပိတ်ဆို့ကန့်သတ်မှုတွေကိုဆန့်ကျင်လူစုခဲ့ကြပြီး Central Business District ကိုဝိုင်းထားခဲ့ပါတယ်။ဆစ်ဒနီရဲ့စင်ကြေးဖုံးဖြစ်တဲ့ Victoria ပန်းချံတဝိုင်မှာလည်းအဖမ်းခံရသူတွေရှိပါတယ်။ပြီးခဲ့တဲ့လကစန္ဒပြပွဲအတွင်းအကြမ်းဖက်မှုမျိုးထပ်မဖြစ်ရအောင်ကြိုးစားတဲ့အနေနဲ့ဆစ်ဒနီတမြို့ရဲမှာတင်ရဲတပ်ဖွဲ့အင်အား1500အထိတပ်ဖြတ်ချထားတာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှုတိုးမြလာနေတဲ့အတွက်တနင်္လာနေ့ကစလို့လူ10,000ရှိတဲ့ဟိုချီမင်းမြို့ကို သတင်းနှစ်ပတ်ကြာအိမ်မှာပဲနေကြဖို့ကြေညာလိုက်ပါတယ်။တင်းကျပ်တဲ့စည်းကမ်းတွေထပ်တိုးချမှတ်ပြီးအသွားလာကန့်သတ်လိုက်တဲ့ဟိုချီမင်းမြို့အတွက်လိုအပ်တဲ့အစားအသောက်ပေးပို့တာနဲ့အိမ်မှုကိစ္စတွေကူညီဆောင်ရွက်ဖို့စစ်တပ်စီလွတ်နေပြီလို့အစိုးရကပြောပါတယ်
။ဒီကန့်တဲ့ကောက်တော့ကောင်းချင်းမွန်
ကာယောဂါကဟိုချီမင်းမြို့မှာပြင်းထန်နေပါတယ်။ COVID-19 ကာယောဂါဖြစ်သူတွေအိမ်မှာပဲဆေးကုသမှုခံယူကြရပါမယ်။ကျွန်တော်တို့ရဲ့ဆေးဝန်ထမ်းအဖွဲ့လေးလူနာရှိရာကိုအိမ်တိုင်ရာရောက်လာပြီးကုသပေးနိုင်အောင်ဖွဲ့စည်းနေပါပြီ။ဒီကာယောဂါကိုတိုက်ပြတ်ဖို့ဟိုချီမင်းမြို့နဲ့တောင်ပိုင်းပြည်နယ်ကတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့စစ်ဖက်ဆိုင်ရာစေတက္ကသိုလ်ဒါရိုက်တာဗိုလ်ချုပ်ဒိုခူရက်ကပြောခဲ့တာပါ။ဗီယက်နမ်မှာကူးစက်မှုနှုန်းမရှိသလောက်ကနေမနစ်တောက်ကြနေကတော့ကူးစက်မှုအသစ်1000နဲ့သေဆုံးသူ390ရှိလာခဲ့တာကြောင့်အခုလိုဆောင်ရွက်လိုက်တာပါ။အဲ့ဒီကူးစက်မှု1000မှာဟိုချီမင်းမြို့မှာကူးစက်ခဲ့တာက3500ရှိနေပါတယ်။ဟိုချီမင်းမြို့မှာပြီးခဲ့တဲ့ဇွန်လကလေးကလူအများသွားလာတဲ့နေရာတွေမှာလူ2ယောက်ထက်ပိုမစုရဆိုတဲ့တာမြင့်ချက်နဲ့အစားအစာအတွက်အလုတ်သွားဖို့နဲ့ခွင့်ပြုထားတဲ့စီးပွားရေးလုပ်ငန်းတွေအတွက်ကလွဲရင်အိမ်ထဲကအိမ်ပြင်မထွက်ကြဘူးအပါအဝင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့စည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားတာဖြစ်ပါတယ
်။
နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့မက်ခွာညူတို့ပြောပြသွားတာပါ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်သတင်းလွှာတွေကိုထုတ်လွှင့်မှာဖြစ်ပြီးအရင်ဆုံးတော့ထိုင်းမှာစိတ်ကြွစည်းတွေဖမ်းမိတဲ့သတင်းပြောပြပါမယ်။ကာလာတံပိုးဘန်းငွေတန်ပေါင်း1000ကျော်တန်ပိုးရှိတဲ့ရွှေဒရီကန်ဒေသထုတ်စိတ်ကြွဈေး19တန်းကိုထိုင်းနိုင်ငံမှာ2ရက်အတွင်းဖမ်းမိခဲ့တယ်လို့မူရစ်ဂိုင်းနှစ်ခုကအဓိကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကအမည်ကပြောပါရယ်ဒီကြောင်း VOA သတင်းတော့မအေးမာကသတင်းပြပို့ထားပါရယ
်ထိုင်းနိုင်ငံမှာ2ရက်အတွင်းကာလာတံပိုးဘန်းငွေတန်ပေါင်း1000ကျော်တန်ပိုးရှိတဲ့ရွှေဒရီကန်ဒေသထုတ်စိတ်ကြွဈေးကြ19တန်းဖမ်းမိခဲ့ကြောင်းအဓိကမူရစ်ဂိုင်းနှစ်ခုကအဖွဲ့ဝင်ဆယ်ဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းဩဂုတ်လ20ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုကျွန်မမအေးမာကပြောပြပေးမှာပါ။ထိုင်းမြန်မာလာအိုးဆောင်ရရွှေတရီကန်ဒေသကနေငွေရစည်းတွေထိုင်းနိုင်ငံအတွင်းပိုင်းကိုဇက်တိုက်ဝင်ရောက်လာနေပြီးပထုံထာနီပြည်နယ်နဲ့လော့ဘူရီပြည်နယ်တွေမှာတန်းနဲ့ချီရှိတဲ့ငွေရစည်းဝါတွေဖမ်းမိခဲ့ပါတယ်။ဘန်ကောက်မြို့ရဲတပ်ဖွဲ့ဌာနချုပ်မှာဩဂတ်စ်လ20ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီရက်ပိုင်းအတွင်းဖမ်းမိတဲ့စိတ်ကြွစည်းပြား19တန်းကိုပြသထားပြီးနိုင်ငံအတွင်းအဓိကငွေရတိုင်းနှစ်ကိုင်းကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းရဲချုပ်ဖကဖုံးဖုံပီယာကဥဆောင်ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ဘတ်ကတ်တပ်ပုံးဆမတ်တပ်ပုံးရပါတဲ့တမန်စစ်နာ19ล้านเม็ดเศษนะครับสามารถจับกลุ่มผู้ต้องหาได้จํานวน10คนนะฮะอาวุธปืน38ก็บอกนะกระสุน
ခုလိုမျိုးမူရစေဝါအမြောက်အများကိုဖမ်းဆီးနိုင်ခဲ့တာဟာ1961ရဲတပ်ဖွဲ့ရဲ့စုံစမ်းဖော်ထုတ်မှုကြောင့်ဖြစ်တယ်လို့ဩဂုတ်လ19ရက်နေ့ကပထုံထာနီပြည်နယ်လန်လူကာမြို့ကနေအတွင်းမှာကားစင်းလုံးပြည့်တင်ဆောင်ထားတဲ့စိတ်ကြွစည်းပြား17တန်းကိုမူရခိုင်းဝင်နေတဲ့အတူဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွစည်းတွေကိုအဓိကပို့ပေးနေသူဟာရွှေတရီကန်ဒေသမှာလှုပ်ရှားနေတဲ့ဝရမ်းထုတ်ထားတဲ့ထိုင်းနိုင်ငံသားနိုင်အပ်ဆိုသူဖြစ်ကြောင်းပြောဆိုသွားပါတယ်ဒီရက်ပိုင်းမှာပဲလော့ဘူရီပြည်နယ်အမြန်လန်းရဲတပ်ဖွဲ့ဝင်တွေဟာစိတ်ကြွစည်းပြား၈တန်းတဲဆောင်မောင်းနေလာတဲ့ကားတစ်စီးကိုဖမ်းမိပြီးဆက်လက်ဖော်ထုတ်စစ်ဆေးချက်အရအဓိကမူရခိုင်းနှကိုင်းကိုဇက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းပြောဆိုသွားပါတယ်။ရွှေတရီကန်ဒေသကမူရမောက်ခုတ်ခိုင်းတွေဟာစိတ်ကြွစည်းမူရစည်းဝါးတွေကိုအရင်ကထက်ပုံမထုတ်လုပ်နေပြီးထိုင်းနိုင်ငံဘက်ကအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းဒီရက်ပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကိုလတမကမူရစေဝါနဲ့ရာဇမှုဆိုင်ရာရုပ် UNODC ရဲ့ဒီနှစ်စာမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာရင်းမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်
။ထိုင်းနိုင်ငံမှာနှစ်ရက်အတွင်းစိတ်ကြွစေပြား19တန်းနဲ့မူရခိုင်းဝင်တွေကိုဖမ်းမိတဲ့အကြောင်းမအေးမှသတင်းပြပို့ခဲ့တာပါ။အတန်းထက်မြန်တဲ့ခီးသည်တင်လေးရင်အကြောင်းမကြခင်ပြောပြပါမယ်။အခုဆက်ပြီးဒီပတ်အတွင်းမြန်မာသတင်းကောင်းတို့စူးစီးချက်နားဆင်အောင်ပါ။အနာသိစကောင်စီကလုံုံရေးပိုင်းရောဖမ်းဆီးမှုကိုပါတိုးမြင့်လှုပ်ဆောင်နေတယ်လို့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကိုဗစ်ကူးစက်မြန်ကပ်ဘေးသင့်ပြည်သူတွေကိုကာကွယ်ဆေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကုလသမဂ္ဂလုံုံရေးကောင်စီမှပြောဆိုခဲ့ကြပါတယ်။ဒီလိုမျိုးတပတ်အတွင်းသတင်းစုစည်းမှုကိုမအေးတန်လာကျော်နဲ့ကိုဝင်းခန့်မောင်တင်ပြပါမယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်အတွင်းကတော့စစ်တပ်ကနိုင်ငံတဝန်းမှာလုံုံရေးပို့ပြီးတင်းကျပ်ထားပြီးရှောက်ခွေစစ်ဆေးဖမ်းဆီးတာတွေကိုနှင်းညာစတိုင်လုပ်နေပါတယ်။ဖမ်းဆီးခံရတဲ့သူတွေထဲညဘက်တမုံတီးတဲ့သူတွေပြင်ည Navago, Seke Sari, Brahita Kisari, Oxygen Kisari, Nepian Tatted Regular Library of Pansy Nidelo, Siana, Temu Sanjay, Giovanni to regard Piovari. TP is Japan doing Pansy Muri, the Masuin. Few ye penai, some machine to repti, why enter in the matter Ule Pitu, Usizu Amingo. Nema Sikansi Anavaniga, Ogola, Sangaya Ninaga, Pansy Tainting Dogavari. The Hemun Edringa, Shigo, Jemo, Eya, Taikandakuma, Pansy Kayana, Psipio. အင်းညာပိုင်းတော့ငါတော့တကောင်စီရင်စစ်မယ်ဆိုပြီးတော့တိုက်တုံးတိုက်ကိုရှာဖွေခဲ့တာလို့ဆိုပါတယ်သူကိုပဲနေရာမှာထိန်းသိမ်းထားလဲဆိုတာသိချာမသိရပါဘူးဘူးစီသူအောင်မြင်ဟာအရင်ကပြည်ရင်းကြာနေပြီတရင်စာရီနဲ့ရုပ်သံဌာနတွေမှာတရင်ဆောင်မရှင်တရင်အေရီယာဖြစ်နေလှုပ်ဆောင်ခဲ့ပြီးတော့လောလောဆယ်မှာတော့ဖရန်တီယာမြန်မာတရင်ဌာနနဲ့ဖျူရီအမေရိကန်တန်တော်မှာပြန်နိုင်တရင်ဆောင်မရီရေးသားနေသူဖြ မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်ရင်းမီဒီယာ၈ခုကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကလည်းဖမ်းဆီးတာတရားစွဲဆိုတာတွေပြုလုပ်နေတာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစတင်လှုပ်ရှားမှုတွေအတွင်သေဆုံးသူ1000ကျော်ထက်မနည်းရှိခဲ့ကြောင်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီ၁ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်း6လအတွင်းသေဆုံးသူရေအတွက်ဟာဗိုလ်တုံးနေ့ထိအမှတ်တမ်းတွေအရ1006ဦးရှိခဲ့ပြီးလက်တွေ့မှာတိရက်ပိုများနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ။ AAPP ထုတ်ပြန်တဲ့အကြေအတွက်ဟာစစ်အာဏာသိမ်းမှုစတင်လှုပ်ရှားမှုတွေနဲ့ဆက်နွယ်သူတွေတာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအာဏာပိုင်တွေနဲ့ပတ်သက်သူတွေအပါအဝင်တခြားသေဆုံးသူတွေရဲ့အချက်လက်တွေတော့မပါဝင်ပါဘူး။ဖက်စီမှုအစီအမှာတော့စစ်အာဏာသိမ်းပြီးနောက်ပိုင်းဖက်စီခံရသူရေတွက်ဟာဗိုလ်တော်ဦးနေ့ထိအစီရင်အရ9930ရှိတယ်လို့လည်းဖော်ပြထားတာပါဖက်စီခံရသူတွေထဲမှာထောင်တန်းအဖြစ်ပေးခံထားသူ255ယောက်ရှိပြီးဒီထဲမှာအရွယ်မရောက်သေးသူ2ဦးအပါအဝင်26ဦးကိုတေးတန်းချမှတ်ထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လောလောဆယ်နိုင်ငံရေးနဲ့ဆက်ဆက်ပြီးဝန်ရမ်းထုတ်တရားစွဲခံထားသူပေါင်း2000နီးပါးရှိပါတယ်
ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့ဖြစ်ပွားတဲ့တိုက်ပွဲတွေတွင်မှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တဦးရော CDF ဘက်ကလက်နက်ကင်တွေနဲ့အတူဖမ်းဆီးမိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီနဲ့မင်းတပ် CDF တို့အပြည့်ရဲ့သဘောတူညီမှုကောက်ဆုံးသွားပြီးတဲ့နောက်မှာတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာတာဖြစ်ပြီးတော့အောက်လ18ရက်နေ့ကမင်းတပ်မတူပီကားလမ်း73မိုင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးပိုကျုပ်ဇော်မင်းထွန်းကတော့အဲ့တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရရှိရရှိရလို့ဆိုပြီးလက်နက်တွေနဲ့အတူဖမ်းမိတယ်ဆိုတဲ့ကိစ္စကိုတော့ထည့်ပြောမသွားခဲ့ပါဘူး။အခုလိုမျိုးချင်းပြည်တွေကတကြောပြန်စစ်ပွဲတွေကြောင့်စစ်ဘေးရှောင်တွေစားနပ်ရိက္ခာပို့ပြီးတော့လိုအပ်နေပါတယ်။မင်းနဲ့မျိုးပေါ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေနေနဲ့စားနပ်ရိက္ခာတစ်ပတ်စာလောက်ပဲကျန်တော့ပြီးတော့ဒုက္ခသည်စခန်းတွေကနေအိမ်ပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခတွေမှာတော့စားနပ်ရိက္ခာလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ
်မြန်မာနိုင်ငံရဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှအင်ကာနေကတကပိတ်ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့ပြီးတော့ကိုဗစ်ပြဿနာကင်တွယ်ရေးကိုအလေးပေးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုဖေးဖယ်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးပေးရေးနဲ့စားနောက်မှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ဗြိတိန်နိုင်ငံကတောင်းဆိုသွားတာပ
ါ Prior to the coupMyanmar had a strong vaccination record and was developing a COVID-19 plan. Now, Myanmar's health system is barely functioning. Unacceptable attacks on hospitals, doctors and nurses continue. And only 3% of the population
are vaccinated. ဆိုရွေးကောင်စီဖွဲ့ဝင်နိုင်ငံတကာမိဖက်တွေကုလသမဂ္ဂနဲ့ပူးပေါင်းပြီးနိုင်ငံရေးလူမျိုးနဲ့ကိုယ်ကွယ်ယုံကြည်မှုတွေကိုထည့်သွင်းမစင်စားပဲဒန်းတူညီမျှတဲ့ဤနဲ့မြန်မာပြည်သူတွေကာကွယ်ဆေးရအောင်ဆောင်ရွက်သွားမယ့်အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံမတ်ကြီး James Garrucki ကပြောပါရယ်ဆရာနာမသိင်ခင်မြန်မာနိုင်ငံမှာကာကွယ်ဆေးစထိုးပေးနေခဲ့တယ်လို့ COVID-19 အခြေစီစဉ်တွေရှိခဲ့ပေမဲ့အခုခါမှာတော့ကျန်းမာရေးဆောင်ရှောက်မှုကောင်းကောင်းမလဲပတ်တော့ပဲကျန်းမာရေးဝန်ထမ်းတွေလည်းနှိတ်ကိုခံရလက်ရှိမှာလည်းလူဦးရေရဲ့300ခန့်လုံးပဲကာကွယ်ဆေးထိုးထားရသေးကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံမတ်ကြီးကဆွေးနွေးပွဲအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်
မြန်မာပြည်အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်မှာတက်ဆိုင်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံပြီးတော့အားလုံးကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အပေါ်ဝင်အချက်လေးချက်ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကအာဆီယံအထူးကိုယ်စားလှယ်အဝင်ယူဆုဖ်ကိုဗုဒ္ဓဟူးနေ့ကတယ်လီဖုန်းနဲ့အကြံပြုခဲ့ပါတယ်။မြန်မာနိုင်ငံကိုဗစ်ကူးစက်မှုတိုက်ဖျက်ရေးဦးစားပေးကူညီဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံရဲ့အချုပ်အခြာပိုင်ဆိုမှုတွေလူမှုစင်တာကို လေးထားဖို့အစရှိတဲ့တရုတ်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်တွေကိုအကြံပြုသွားခဲ့တာပါ။အာဆီယံအထူးကူလည်းရဲ့လုပ်ငန်းတာဝန်တွေကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာရေးဆွေးနွေးအဖြစ်ရှာနိုင်မှုတရုတ်ဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားမယ်လို့ဝန်ကြီးဝန်ကြီးကပြောဆိုခဲ့ကြောင်းလည်းစင်ဝါသတင်းမှာဖော်ပြထားပါတယ်။မစ္စတာအဝင်ကတော့မြန်မာနိုင်ငံဟာအာဆီယံမိသားစုမှာအရေးကြီးတဲ့အဖွဲ့ဝင်နိုင်ငံဖြစ်တာနဲ့အညီအာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့တောအပင်းဆောင်ရွက်သွားမှာဖြစ်တဲ့မြန်မာရေးပြည်လဲမှုရရှိဖို့တရုတ်နိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားသွားပါတယ
်။တပတ်အတွင်းမြန်မာသတင်းကောင်းထုတ်စုစည်းချက်ကိုမအေးတန်နာကျော်နဲ့ကိုဝင်းခန့်မောင်တို့ပြောပြပေးသွားတာပါ။အခုဆက်ပြီးတော့အတန်ထက်မြန်တဲ့ခီးတဲ့တင်လေးရင်အကြောင်းကြည့်ရအောင်ပါ။ခီးဝေးလေးရင်တော့လေရင်ခီးစဉ်ခီးဝေးသွားသူတွေအတွက်တရင်ကောင်းအဖြစ်အတန်ထက်မြန်နှုံနဲ့မောင်းနေမဲ့ခီးတဲ့တင်လေရင်မကြမီနှစ်ပိုင်းတွေအတွင်းထွက်လာတော့မှာဖြစ်ပါတယ်။ခင်မီနေပညာတွေနဲ့တူထွေမှုဖြစ်လို့ဒီ over ချားလေရင်ဟာပဝန်းကျင်နဲ့သဟဇာတာဖြစ်မဲ့လောင်စာစီ3ပြန်တက်မှာဖြစ်ပြီးဘေးအန္တရာယ်ကင်းရှင်းရေးကိုလည်းအထူးပြုစိုက်ထားတယ်လို့ဆိုပါတယ်။ Riders တရင်ကိုမအေးသနာကျော်ကတော့ပြတ်ထားပါတယ်ခင်ဗျာ။
အာဂါဒနေပြည်တော်ကုမ္ပဏီသူဖြစ်တဲ့ဘွန်းစူပါဆွန်နဲ့ဟာအတ္တလန်နေသမုဒ္ဒရာဖြတ်တန်းပြေးဆွေးမဲ့အတန်ထက်အမြန်နှုံနဲ့ခီးတဲ့တင်လေရင်ကိုပြင်ပြီးတော့အသက်သွင်းဖို့လုပ်နေသူပါ။1980ပြေးလွန်ခဲ့တဲ့ကဗြိတိရှ်လေကြောင်းနဲ့ပြင်သစ်လေကြောင်းလိုင်းတို့ရဲ့ SSD Concorde လေယာဉ်ကြီးတွေအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမအဆုံးဒီလိုမျိုးမြန်နှုံမြင့်ခီးတဲ့တင်လေရင်ပြင်ပြီးတော့ပေါ်ထွက်လာတာဖြစ်ပါမယ်။ဒီလေယာဉ်တစ်ကိုဘွန်းအိုဗာချာလို့နာမည်ပေးထားပြီးတော့ခီးတဲ့65ရောက်ကိုနယူးယောက်ကနေလန်ဒန်ထိပြန်တန်းစဉ်3နာရီခွဲနဲ့အရောက်ပို့ပေးမှာဖြစ်ပါတယ်။နယူးယောက်မြို့ရဲ့ New York လေဆိပ်ကနေဂျာမနီနိုင်ငံ Frankfurt ကို4နာရီ။နောက်ဆိုရင် San Francisco မြို့ကနေပြီးတော့ဂျပန်နိုင်ငံ Tokyo မြို့တော်ကို6နာရီနဲ့ခီးစဉ်တွေထပ်တိုးပြီးတော့ပြန်တန်းပေးမှာပါ။ Boon Company က8လေယာဉ်ရဲ့ပုံစံတူနမူနာအဖြစ်နဲ့အချိုး3ပုံတပုံရှိတဲ့ XB1 လေယာဉ်ကိုတိဆောက်နေပြီးတော့လာမယ့်နှစ်မှာအစမ်းပြန်တန်းချင်းမှာပါ။
Yeah, so I'll be the first pilot to fly the XB-1 demonstrator. And there's, like you mentioned, there's the potential for nervousness and excitement around a first flight.
ကျွန်တော်က XB-1 တရုတ်ပြယာဉ်ကိုပထမဆုံးပြန်မယ်လေမှုဖြစ်မှာပါ။ပထမဆုံးမောင်းတဲ့အခါမှာတကယ်ဒါကိုပြန်ကြည့်နေတာပါလားဆိုပြီးတော့စိတ်လှရှားမှုစိုးရိမ်မှုတွေတော့ရှိမှာပါ။တကယ်မောင်းတဲ့အခါကျတော့အဲ့ခံစားချက်ကနည်းနည်းလျော့သွားပါမယ်။မောင်းနေရင်ရလာမယ့်ခံစားချက်ကဘလောက်တာဝန်ကြီးတယ်လဲဆိုတာပါ။ဒီလေရင်ကိုလေထဲမှာပြန်နိုင်ဖို့တစ်ဖွဲ့လုံးနှစ်တွေကြာကြီးစူးစမ်းခဲ့ရပါတယ်။လေရင်ကိုစပြီးတော့ပြန်ကြည့်ဖို့အချိန်ရောက်တော့ဒီလေရင်ခီးချောမချောဆိုတာတွေအတွက်လေရင်မှုမှအများကြီးတောင်းရှိသွားပါပြီ။ဒါကြောင့်မလို့ကိုလုံးသမားအမှားယုံကြအောင်ဖြစ်ဖို့လိုအပ်ပါပါ။
And a slight descent as we accelerate.
ဒီမှာလေရင်မောင်းတဲ့20ကျော်အတွေ့အကြုံရှိတဲ့လေရင်မှု Bill Schumacher ကဒီစတဲ့ပြန်တက်မှုကိုဥဆောင်မှာဖြစ်ပြီးတော့သူက XB1 စံတက်လေယာဉ်ကိုပွဲဥတွေပထမအဦးဆုံးမောင်းနှင်ပြသူဖြစ်ပါမယ
်။ So there's 35,000 feet and Mach point 1.02. So we've gone through the sound barrier and probably from outside you didn't really see a whole lot. And
ဒီတော့မြေပြင်3000ကျွဲမှာ Mach 0.102 နဲ့ပြန်လာဆိုတော့အပြင်ကကြည့်ရင်လည်းရန်တော့ထူးမှာမဟုတ်ပါဘူး။အထက်ကနေထားတာလည်းအဲ့လောက်ကြီးအကွာလှကြီးမဟုတ်ပါဘူး
။ဘိုးရဲ့အမှုဆောင်ရာရှိ Blaze School ကတော့သူရဲ့ရေးမှန်းချက်ကဒီအတန်ထက်အမြန်နှုံးနဲ့ပြန်တက်တဲ့လေရင်တွေကိုအများဆုံးဖြစ်အောင်လုပ်ဆောင်မှုဖြစ်တယ်လို့ဆိုပါတယ်
။ What we have to remember that Concorde was designed 60 years ago with slide rules and drafting paper and wind tunnels and converted military engines and now we have literally a half century of progress in basic aerospace technology.
ကွန်ကော့လေမြန်ကလွန်ခဲ့တဲ့60ကဒီဇိုင်းဆွဲခဲ့တာဆိုတာသိထားရပါမယ်။အဲ့ဒီတုန်းကအင်ဂျင်နီယာပြည်တန်းရဲ့ဒီဇိုင်းဆွဲစာရွက်ရဲ့အလုံးပိတ်လေပြွန်ကန်းရဲ့သုံးပြီးစစ်လေယာဉ်အင်ဂျင်နဲ့ဆောက်ခဲ့ကြတာပါအခုတော့ဒီအခြေခံအာကာသနည်းပညာပိုင်းမှာနှစ်90လောက်တိုးတက်လာခဲ့ပါပြီကာဗွန်ပစ္စည်းတွေလည်းရှိလာပြီအလုံးပိတ်လေပြွန်ကန်းတွေမကပါဘူးကွန်ပျူတာလုံးဆော်မှုနည်းပညာနဲ့လေပေါ်ပြန်တန်းမှုအပိုင်းကိုအကောင်းဆုံးလုပ်နိုင်ပါပြီမျိုးဆက်သစ်အင်ဂျင်ဆက်တွေကလည်းပဝင်ကျင်နဲ့ပိုးပြီးတော့သဟဇာတာဖြစ်စေအတန်ဆူညံမှုနည်းပြီးပိုးပြီးတော့လဲစီစားတတ်တာစီပါတယ်အဲ့ဒါတွေအကုန်ပေါင်းလိုက်တော့ဒီမြန်နှုံးမြင့်လေရင်ခီးစိတ်အများကြီးတက်တာသွားပါတယ်ကွန်ကော့ခီးစဉ်တွေထက်85ရာခိုင်နှုန်းပိုးပြီးစီးတတ်တာပါမယ်ဒီတော့နယူးယောက်ကနေလန်ဒန်ခီးကြီးမဟုတ်ပဲ စီယက်တယ်ကနေတိုကျိုးပြီးတော့အယ်လီကနေဆစ်ဒနီဒီလိုခီးစဉ်တွေပါရှိလာမှာပါဒေသတွင်းခီးစဉ်ဥပမာဟောင်ကောင်ကနေတိုကျိုးလူမျိုးလည်းရှိလာနိုင်ပါလေ
Even a shuttle potentially been in Hong Kong and Tokyo
The Thomas and Nakune မှာမြန်နှုန်းဖြင့် overcharge လင်းရင်ဆက်ရုံစတင်တည်ဆောက်နိုင်ဖို့သူတို့ကအစီအစဉ်ချထားပါတယ်နောက်2025ခုနှစ်မှာထုတ်လုပ်တက်ဆင်မှုတွေစမယ်2029မှာတော့ပထမဆုံးခီးစဉ်တင်ပြန်တမ်းမှုစမယ်ဆိုတဲ့အစီအစဉ်နဲ့ဖြစ်ပါတယ
် Economically Concorde was dead on arrival but today with Overture supersonic flight is not just exciting for passengers it's something that will be a profit driver at a key competitive
ဒီဘွေရာဆိုရင်တော့ Concorde ကစလို့ခရေကမဟန်တာအခုဒီ Overture နဲ့မှာတော့အတန်ထက်မြန်တဲ့ supersonic လေယာဉ်ခီးကခီးတွေတွေအတွက်တင်ဝမ်းသာရတာမဟုတ်ပါဘူးလေကြောင်းလိုင်းတွေအနေနဲ့စီးပွားရေးဈေးကွက်အပြိုင်ဆိုင်ဖြစ်နေတဲ့အချိန်မှာဒါကသူတို့အတွက်အမျက်များအောင်လှုပ်ပေးနိုင်မဲ့ကိစ္စဖြစ်နေပါတယ်ဒါကြောင့်လဲ United လေကြောင်းလိုင်းကလည်းဥပဝါချလေယာဉ်ကိုမှားထားပြီးပါပြီဒါကြောင့်တကဘာလုံးကလေကြောင်းလိုင်းတွေစီကိုဒီလေယာဉ်တွေရောက်အောင်ကျွန်တော်တို့လုပ်နေပါတယ
်ဒီလေယာဉ်ဟာလေတို့တွေကဖဲထုတ်ပြီးသားကာဗွန်ကိုတုံးပြီးတော့ထုတ်လုပ်တဲ့ပြင်းပြဲဆွဲရင်လေရင်လောင်စာကြီးတက်တက်သုံးပြီးတော့ပြန်တမ်းมาဖြစ်တယ်လို့လဲဆိုပါတယ
် So this is XB1 this is the 1/3 scale prototype for Overture
ဒါကတော့ XB1 လေရင်ပါတကယ် Overture လေရင်ရဲ့အချိုးသုံးမှုတပုံရှိတဲ့နမူနာပုံစံတွေပါသူ့ကိုအမြန်နှုံးရယ်ဘေးကင်းရှင်းမှုရယ်ဂီဟာစနစ်နဲ့ဓာတ်ဇာတာဖြစ်ပြီးရေရှည်သွားနိုင်မှုတွေကိုတေချာထက်တွက်ပြီးဒီဇိုင်းလုပ်ထားပါတယ်အမြန်နှုံးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်လေရင်ကိုယ်တည်းရှိတာသတိထားမိမှာပါဒီဟာကမြန်နှုံးမြင့်နဲ့သွားနိုင်ပြီးဘေးရန်တွေကင်းဖို့လည်းပိုကောင်းပါတယ်ပြီးတော့တောင်မှန်ပုံစံနှာခေါင်းပုံစံတို့ကလည်းလေရင်အဆင့်အတက်အတွက်အဆင့်ပြေအောင်လုပ်ထားတာပါနောက်ဆုံးတစ်ခုဆင်စင်မပြတ်တည်တတ်မှုကိစ္စမှာတော့တန်ရှင်းလေရင်လောင်စာကြီးပဲတုံးပြီး XB1 နဲ့ဆက်သက်ပြီးပါပြီ Overture လေရင်တွေမှာပဲဒီလောင်စာကိုသုံးဖို့စီစဉ်ထားတာပါ
From the airplane standpoint in the lead into first flight we're going to try and put the airplane through its paces as much as we can on the ground we want to put the airplane through a set of conditions that are as representative of its flight as we possibly can so
ဒီတစ်စီးရဲ့ရှုထောင့်ကကြည့်မယ်ဆိုရင်တော့အစမ်းမပြန်ကြည့်ခင်မှာဒီလေယာဉ်ကိုမြေပြင်မှာအတက်နိုင်ဆုံးပြည့်ပြည့်စုံအောင်လို့တည်ဆောက်ရပါတယ်စမ်းသပ်ရပါတယ်လေထဲမှာကြိုးအောင်မဲ့အခြေအနေတွေကိုဖန်တီးပြီးတော့ဓာရီနဲ့စမ်းရပါတယ်အဲ့လိုလှုပ်ချင်အဖြစ်လေထဲမှာတကယ်ပြန်တန်းချိန်မှာမသိတဲ့အချိန်ကြီးရုတ်တရက်ကျုံလဲရတာမျိုးမရှိတော့ဖြစ်တော့မှာပါ။ဒါကြောင့်မလို့လေရင်ဆက်ကိုနှိုးထားပြီးတော့ဆန်းသက်ပြင်ဆင်မှုတွေအများကြီးလုပ်ရပါတယ်။ပြီးတော့လေရင်ပြည်လမ်းပေါ်မှာမောင်းကြည့်ရတယ်။ပထမဖြည်းဖြည်းမောင်းကြည့်နောက်တော့အချိန်တင်မောင်းကြည့်ပြီးတော့မှစပြီးဒီပြန်တက်ခံနည်းနှုံးလောက်ရှိတဲ့အမြန်ထီကိုမောင်းကြည့်ရပါတယ်။ဒီတော့မှတကယ်စပြီးတော့ဆန်းသက်ပြန်တက်တဲ့အခါမှာလေရင်ကဘလို့အနေထားရှိလဲဆိုတာသိနိုင်တာပါ။
အမေရိကန်ပြည်အရက United လေကြောင်းလိုင်းကတော့ဒီ Boom Supersonic ကထုတ်မဲ့လေယာဉ်15စင်းဝဲဖို့တွေအကြိုတင်စာချုပ်ချုပ်ထားပြီးပါပြီ
You know our ultimate goal is high speed flight for everybody to make the fastest flight also the most affordable and if that sounds you know miraculous here talking
ဒီတိုင်းပဲဗျာကျွန်တော်တို့ရဲ့ရည်မှန်ချက်ကလူတိုင်းအတွက်အမြန်နှုံးမြင့်လေယာဉ်ခီးစဉ်ပြည့်စွတ်ပြီးဖို့ပါအမြန်ဆုံးနဲ့ဈေးနှုန်းကလည်းအသင့်တော်ဆုံးလေယာဉ်ခီးစဉ်တွေစီစဉ်ပေးဖို့ပေါ့ဗျာအခု2017မှာဒါရီပြောနေလို့အံ့ဩစရာဖြစ်နေနိုင်ပေမဲ့အရင်ကလေနှီးတဲ့ပန်ကာအင်ဂျင်လေယာဉ်တွေနေရာမှာဂျက်လေယာဉ်တွေပေါ်လာတာပဲလေဒီတော့အခုလေကျွန်တော်တို့အစ်စ်ကိုတွေ့ရတော့မယ်အားလုံးမိုင်းရှိခီးတွေသွားဖို့အကောင်းဆုံးနည်းလမ်းဖြစ်အတန်ထက်မြန်တဲ့ supersonic လေယာဉ်တွေကအခုရိုးရိုးလေယာဉ်တွေနေရာမှာအစားထိုးပြီးရောက်လာပါတော့မယ်
အတန်ထက်မြန်တဲ့နှုံးနဲ့ပြေးဆွဲခဲ့တဲ့ Concorde လေယာဉ်ကြီးတွေမရှိတော့ကြတဲ့ကအထူးသဖြင့်ကမ္ဘာတဝန်းလေယာဉ်ပြန်တမ်းမှုခီးရှည်တွေတွားကြရတဲ့သူတွေအတွက်ဒီ Supersonic လေယာဉ်တွေရဲ့တည်ငောင်းစိတ်လုံရှားစောင့်ကြည့်စရာတည်ငောင်းဖြစ်ပါရဲ့ရှင
်အတန်ထက်မြန်တဲ့နှုံးနဲ့ပြန်တမ်းမဲ့ခီးတဲ့လေယာဉ်မကြခင်ထွက်လာတော့မယ့်အကြောင်းမရေးတန်တာကြောပြောပြသွားတာပါခင်ဗျာ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
မဆနိုဂျေည9နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့စနေညဘက်အစီအစဉ်လေးကို Washington DC ကနေဒိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဘက်မှာလူအခွင့်ရေးဆိုင်ရာဒုအသံအစီအစဉ်နဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံတွင်လူအခွင့်ရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝန်တဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်ဒေသခံတွေအပေါ်ဘလောက်ထိတရားမှုတွေဖြစ်စေခဲ့ပြီလဲဆိုတာနဲ့ပတ်သက်ပြီးဒုအသံကမင်းတပ်ဒေသခံတွေနဲ့စကားပြောခွင့်ရခဲ့ပါတယ်။ထောင်ပေါင်းများစွာသောပြည်သူတွေနေအိမ်ဆုံးခွာနေရပြီးသူတို့အကျွမ်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေသာမကပြည်တွင်းပရိသတ်အဖွဲ့တွေရဲ့အကူအညီတွေကလည်းရောက်ဖို့ခက်ခဲနေပါတယ်။ဒီစာမကို Frontier မြန်မာနဲ့ Mayfair Media ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ The UNHCR ရောက်လာတဲ့အချိန်မှာကကြတော့မြို့ပေါ်ဖြစ်ဆောင်တခါတည်းဘယ်တော့မှမနေအောင်ကျွန်တော်လည်းနေတက်နေလို့ဆိုတော့ကိုယ်ကိုယ်ကိုပြန်နေကြတယ်ဆိုတော့သူတို့ယူလာတာကမိသားစု900စာလောက်ယူလာတယ်။ဒါပေမဲ့ဆစ်ဆောင်စကားနေမှာနေတာက51ယောက်52စုလောက်ပဲနေတော့တယ်။အဲ့လိုဆိုတော့ကျန်တာအများကြီးပိုလာကြ။အများကြီးပိုလာတော့မြို့ထဲကိုဆက်ဝေးနေကြတော့လေ။စကားစမြို့ထဲမှာဘူးခွင့်မပြုဘူး
။ဇူလိုင်လ19ရက်နေ့ကမင်းတပ်မြို့ကိုရောက်ရှိလာပြီးနောက်တစ်နေ့မှာပဲပြန်ထွက်ခွာသွားရတဲ့ UNHCR ရဲ့ဖြစ်စဉ်အကြောင်းကိုမင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောပြခဲ့တာပါ။အဒီလာအတွင်းမင်းတပ်မျိုးရင်းတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းဒေသခံတွေကဖုံးကြီးကျောင်းတွေနဲ့ဖျားကျောင်းတွေမှာတွားရောက်ခိုးလုံကြရပါတယ်။အဲ့ဒီနေရာတွေဟာစစ်ကောင်စီရဲ့အတိမတ်ပြုစစ်ဆောင်စခန်းတွေဖြစ်ပြီးလာရောက်ခိုးလုံသူများပြားခဲ့ပါတယ်။မျိုးရင်းတိုက်ပွဲတွေငြိမ်းသက်သွားချိန်မှာတော့သူတို့ဟာနေရက်ပြန်ကြပြီးမေလအတွင်းနောက်တစ်ချိန်တိုက်ပွဲတွေထပ်ဖြစ်တော့တဲချောင်နေရတဲ့နေရာကမြို့ပြင်ဘက်ကျေးရွာလေးစီဖြစ်ကုန်ပါတယ်။ဖုံးကြီးကျောင်းတွေဖျားကျောင်းတွေမှာတဲချောင်ခဲ့ခြင်းကလက်ခံခဲ့တဲ့လူရည်စည်ရင်အရာ UNHCR ဟာအိမ်တော်စု1000ခန့်အထိထောက်ပံ့နိုင်ွေပစ္စည်းတွေကိုတင်ဆောင်လာခဲ့ပေမဲ့အိမ်တော်စု50ခန့်ကိုတော့ပေးနိုင်ခဲ့ပြီးကျန်တဲ့ပစ္စည်းတွေကိုတော့ဖုံးကြီးကျောင်းတစ်ခုမှအနှံထားခဲ့ရတယ်လို့ကိုရောမန်ကရှင်းပြပါတယ်
။သူတို့အနေနဲ့ပြီးလို့များအများကြီးပူလာတယ်ပူလာတဲ့ဟာတွေကိုပြန်တယ်သွားလို့ရတယ်စကားစကားညင်နေတာခင်ရမယ်။အဲလိုပြည်သူတွေမရဘဲနဲ့ပြန်တယ်သွားတယ်ပေါ့နော်။ထားခဲ့တယ်ဆိုလည်းဘယ်နာမှထားခဲ့မှလည်းမသိဘူး။အဲ့လိုဆိုတော့သူတို့ကစကားစမြင်နေမှာလဲကြောက်ထားခဲ့လို့လည်းမရအောင်နောက်ဆုံးကျတော့ဘလို့ရလဲတဲ့ဆိုတော့တောင်ပုလူကျောင်းလို့ရှိရယ်ဖုန်ကြီးကျောင်းတောင်ပုလူကျောင်းမှာဖုန်ကြီးကျောင်းတဲ့ကျောင်းမှာပဲအခန်းတစ်ခန်းဟာအဲ့မှာပဲတော့ကတ် certificate နဲ့ထားတော့ကတ်စင်းကြနဲ့ထားခဲ့ပြီးမှနောက်တော့ရှင်ပြည်တဲ့ရှင်ကြမှာပဲဒီဒီကိုပြန်ဝေပေးပါမယ်ဆိုတဲ့ပုံစံနဲ့သူတို့ထားခဲ့ရတယ်ပေါ့
ပြည်ရင်းလူမှုကွန်ရေးအဖွဲ့အစည်းတွေကလာရောက်လှူဒါန်းမှုတွေမှာစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုတွေရှိပြီးပစ္စည်းတွေတင်းစီးရာတွေရှိတဲ့အတွက်အကူအညီလိုအပ်နေတဲ့စစ်ပေးဆောင်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးဖို့စစ်ပေးဆောင်ကူညီပေးနေသူတွေကမျှော်လင့်ခဲ့ပါတယ်။တကယ်တမ်းနိုင်ငံတကာအဖွဲ့အစည်းခံကကူညီတွေရောက်လာချိန်မှာလည်းအကူအညီလိုသူတွေကိုထိရောက်စွာကူညီပေးနိုင်ဖို့အခက်အခဲတွေရှိပါတယ်။အကူအညီပေးဖို့တွားရောက်ချိန်မှာကြုံတွေ့ခဲ့ရတာတွေနဲ့ရှေ့ဆက်ကူညီသွားမယ့်အခြေအနေနဲ့ပတ်သက်ပြီးဒုအတန်က UNHCR ကိုဆက်တွေ့မေးမြန်းဖို့ကြိုးစားပေမဲ့ဖြေဖို့ငင်းဆန်ထားပါတယ်။လက်ရှိအချိန်မှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာရောက်ရှိနေတဲ့စစ်ပေးရှောင်တွေကပုံပြီးအခက်အခဲရင်ဆိုင်ရတယ်လို့တာဝန်ခံတအုပ်ကပြောပါတယ်
။ဒီရွာကိုဆလေရလာထုတ်တယ်ကျွန်တော်တို့ main committee ရှိတဲ့နေရာကိုဒီဒီရွာကိုဆလေရလာထုတ်ရင်ကျွန်တော်တို့ဒီရွာကိုဆလေရပေးတယ်ဒီဒီရွာကိုဆလေရတို့တို့ပြန်ဖြတ်ပြန်ပေးဒီကတော့လိုအပ်နေတာကတော့စံစီစားပေါ့နော်ဒါတစ်ချက်မှရှိလဲဆိုတော့မင်းတပ်မျိုးရဲ့အခုကအနောက်ဖက်ချက်နဲ့မြောက်ဖက်ချက်မှာတိုက်ပွဲရံပြင်းထန်နေတယ်ကတော့ဒီလူတွေအတွက်အခက်အခဲ
အင်တာဗျူးဖြေဆိုနေချိန်မှာပဲသူတို့နေထိုင်တဲ့နေရာနားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အင်တာဗျူးဆုံးအောင်မဖြေသွားခဲ့ရပါဘူ
း
ညဘော်ကပြည်သူတွေခြေလက်ဘက်ကိုတိမ်းချောင်စင်မှာတော့ရွာကနဲ့စပေးချောင်ခွဲချလို့ရပြီမဲ့ဇူလိုင်လအတွင်းမှာတော့ခြေရွာတွေပတ်မှာမှာတိုက်ပွဲတွေဖြစ်လာလို့အကုန်လုံးကစပေးချောင်တွေဖြစ်သွားကြပါတယ် ကျေးရွာတွေမှာချင်းကဝဲရေးအဖွဲ့စီဒီအက်တွေရှိမဲ့အထင်နဲ့စစ်ကောင်စီဘက်ကလာတိုက်ခိုက်တာလို့ဒေသခံတွေကပြောကြပါရယ်။ဆေးရနာသိမ်းပြီးနောက်ပိုင်းမှာချင်းပြည်နယ်မှာရှိတဲ့မင်းတပ်မျိုးကကုန်းမြူနယ်ကိုပြည်သူအုပ်ချုပ်ရေးအဖွဲ့နဲ့စတင်အုပ်ချုပ်မဲ့အကြောင်းပထမဆုံးကြေညာခဲ့တဲ့မျိုးဖြစ်ပါရယ်။ချင်းထုံးစံချင်းဥပဒေတွေနဲ့တရားစီရင်မဲ့လို့ကြွေးကြော်ခဲ့တယ်လို့ခင Chuabang Tongse Joga Sipi Nijabare. Chuabang Kuzet de Yama Sipi Shang Rishibare. The Chogale, Tanga Saikin Rimani Tanjabare. Chimmy Nima, Taiwan Yazong Pibara, Minda Mune, Gambalamu Pibi, Sipi Shang Kuna Dango Shibare. Tin Sipi Shang Ridra, Sana Yakakuni Taupan Bia Rigo, Sigangzi Sisi Yaka Driga, Dindin Jaja Sisi Navy. A true depiction, see Warrigo, Bobby Sisi Elo, Kuni Yellow Soundy there. Minda Mule Uga Piovare.
ซีกองซีโกตอลันนี่เดลุงเอรีซีซีวาเรยาชิตอมาซอรอคูโลลุซองนี่ลาลุตูกะยูซาบีซิเบช่องนี่เอตเวผิดเดซอรากูติชาชินปะยาเดลุซอวาเรอารุอดิกาดิเกดิเทนซากาเปียวอะลาวูเดดิเทนฮามารุวะตูซิตตะมะคันยาเดตูรุเนซากาเปียวอะเลบีอะลุมิซอรอโหตะชูอีจาโลจอกจาเดมองลีเดจอกตอจาโลมะปูเยจาโลมะปูเยรออะคูเปียวตูลุโบตูรุวาตาตูรุอะซิซันลุอะลุมิวเลตะชูอีจาเลเพียนจาเดบอเนาะ
เสร็จแล้วตะเกเลเสร็จแต่ตัวซี้สวนลงอ่ะละมาคันมูซี้สวนอ่ะมารู้ลงอ่ะเตะก็ไม่ชิวไอ้รอซี้สวนอ่ะมารู้กูเป็นน่ะปะตะเตะซี้เรามาอ่ะมารู้ตลอดเปียวไปมาอยู่ไปมาเตะอ่ะล่ะดีท้ายสวนอ่ะมารู้เตะก็ไม่ปิวซี้สวนตัวลงอ่ะเตะก็ไม่ปิดอ่ะบ่อย่าดิผิดแต่ด้วยซิเบ้ช่องนี่มายานาริปอกปีย้านาซี้ฤเลลัวตะโลถ้าถ้าชิมยะด้วยเลซี้วะฤอี้บ่อลัวเนิบาเรเมตัดปีรูฤหาซิเบ้ช่องยินปีลั่วณีจายะเด ။ဒါပေမဲ့လည်းဆိုရတာတစ်ခုကတော့စေဝါတွေလက်တကူမရောက်တဲ့အတွက်တာမန်ဖြားနာမှုတွေကိုကုတဖို့ကိုခက်ခဲတယ်လို့သူကပြောပြပါတယ်။
မကောင်းတဲ့ချက်ကတော့အဲရစ်ကားတွေအကုန်လုံးလမ်းကြောင်းတွေတော့ပိတ်သွားတော့တခုခုနေမကောင်းဖြစ်လာတော့ကိုဗစ်ကြောင့်ပဲနေလေသူတို့အေးအေးမေးတကွေးဆိုရင်လည်းကိုအဲလိုပေါ့စီးပွားတွေမလာနိုင်တာမရောက်နိုင်တာမတုံးနိုင်တာအများကြီးရှိတယ်သူကရစ်ကားတော့ပြက်လက်တော့မြေတပေါ်ရှိတယ်ဟိုးရင်တော့ငါဆိုင်လေးငါရင်လေးအဲ့လို80 30ဝယ်ထားတာလေးတွေပေါ့အဲ့ဒီဆိုင်အိတရာဘလို့မှတဲလို့မရဘူးလေဆိုတော့ဟိုဆန်တဲ့ရစ်ကားပြက်လက်မဲ့အဖြစ်ကြီးနေတချို့အပြည့်ပြူကြီးပေါ့နော်ဒီလိုအကုန်လုံးပါလေအဲ့လိုမျိုးအဲ့လိုမျိုးတက်တဲ့တွေရှိတာ
ရှောဒေတာထဲမှာစစ်ပေးရှောင်နေတဲ့ဦးရှင်ကတော့သူစစ်ပေးရှောင်နေတဲ့နေရာမှာအဓိကလိုအပ်တာကချင်းထောင်ဖြစ်တယ်လို့ဆိုပါတယ
်အဓိကချင်းပေါ်ရဲ့အရဆိုတော့ချင်းထောင်တစ်ခုလုံလို့ရှိရင်ဒီဆောင်တော့ပါလို့ကြတော့ဒီပူရဲ့ရာဒီဆိုတော့ဆောင်အခက်ခဲကြတာတိတ်တော့မရှိပါဘူးအဓိကချင်းတန်းတစ်ခုပဲဒီရဲ့ရာကလာတဲ့ဟာဆိုတော့ပူတန်းနဲ့ဆိုတော့ဆောင်ကတော့များများစားစားမှုလို့
သူကမေးတဲ့ကြောက်ထုတ်လမ်းပေါ်ကရွာတရွာမှာတပတ်လောက်နေခဲ့ရပြီးအဲ့ဒီရွာတွေမှာတိုက်ပွဲတွေဖြစ်လာတဲ့အတွက်မကွေးတိုင်းတွင်းမှာရှိတဲ့ရောဒေတာတွေကရွာကိုထပ်မံပြောင်းရွှေ့ခဲ့ရတာပါလူရောက်ရှိတဲ့နေရာမှာချင်းအောင်သာလိုပေမဲ့တောင်ပေါ်ဒေတာမှာစစ်ပေးရှောင်နေသူတွေကတော့ချင်းအောင်ပြင်ဆောင်တွေပါလိုအပ်နေတာပါသူကနေအိမ်ကိုပြစ်ပြီးစစ်ပေးရှောင်နေတာ3လရှိပေမဲ့လုံခြုံရေးမရှိတော့နေအိမ်ကိုပြန်မသွားရသေးဘူးလို့ဆိုပါတယ်တွားရောက်ခဲ့တဲ့သူတွေရဲ့ပြောစကားအရတူနေထိုင်ခဲ့တဲ့အိမ်အပါအဝင်နေအိမ်တွေကိုတကားရိုက်ချိုးပြီးဗီဒီယိုတွေဖွင့်ရှာတာအဖိုးတန်ပစ္စည်းတွေခိုးယူသွားတာမျိုးတွေရှိနေတယ်လို့သိရတဲ့အတွက်ပိုပြီးစိတ်မကောင်းဖြစ်ရတယ်လို့သူကပြောပါတယ်
။ပစ္စည်းတွေတခုဆိုတာသူတို့မှလည်းစီးကမ်းရှိပါတော့လို့ဆိုဒီပစ္စည်းတွေတခုပဲလုတ်ဖြစ်နေတာပေါ့။ဒီ PDS ကိုအိမ်လို့စီးစင်လို့ကောင်းဖြတ်စီးတာလို့ပစ္စည်းတွေပေါက်ဖွက်နေอยู่ရတယ်။ဒါတော့မလို့ပြစ်ကရလို့ပြောပါတော့နော
်။တောင်ပေါ်မျိုးဖြစ်တဲ့မင်းတပ်မျိုးဟာဒါမှန်အချိန်တွေမှာဆိုရင်လှပတဲ့ရှုခင်းတွေရိုးအေးတဲ့ဒေတာကန်တွေကြောင့်နေကျင်စပွဲမျိုးလေးတစ်မျိုးဖြစ်ပြီးခုချိန်မှာတော့စစ်သေးချောင်တွေများပြားကအခက်ခဲတွေနဲ့ကြုံတွေ့နေရပါတယ်။စစ်သေးချောင်တဦးဖြစ်တဲ့ကိုနိုင်ကတော့သူတို့ဟာလိုအပ်နေတဲ့သူတွေဖြစ်တဲ့အတွက်ညီတီကူညီမှုကမဆိုးသူတို့အတွက်တော့ဝင်တယ်လို့ဆိုပါတယ်
။အခုချိန်မှာတကယ်ဒီလက်ရှိလိုအပ်တဲ့လူတွေရောက်ရင်တော့ဒါအခုချိန်မှာဒီတပူးဆိုလည်းသူတပူးအစားတန်ဖို့တော့ရှိနေပြီ။အဲ့လိုမျိုးဆိုတော့ဒါပေပစ္စည်းဆိုတော့ရောက်လာရတော့ဒါအားလုံးတော့ကောင်းရောက်ဖို့ရှိလို့ဖြစ်မှာဒါရောက်လာနိုင်ရင်တော့ပိုကောင်းတာတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အဖက်ရှင်အတန်နှွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့
VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပတ်မှုအကူအညီထားပြီး Frontier မြန်မာနဲ့ Foundation ချီဝဲတဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
ဒုတိယအစီအစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတော့စနေညစကားဝိုင်းအစီအစဉ်အလှည့်ကြပါပြီ။အာဏာသိမ်းစစ်ကောင်စီကိုကုလသမဂ္ဂဘက်ကတရားဝင်အစိုးရအဖြစ်အသိအမှတ်ပြုမထားတဲ့အတွက်သူအနေနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ရှိနေပေမဲ့စက်တင်ဘာလကုလသမဂ္ဂရွေးညီလာခံမှာတကယ့်အခြေအနေကိုစောင့်ကြည့်ရမှာဖြစ်တယ်လို့တမ်မကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။မိုင်းရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါတမ်မကြီး။ဟုတ်ကဲ့
။မင်္ဂလာပါခင်ဗျာ။
ဟုတ်ကဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြမအရေးတကပိတ်ဆွေးနွေးပွဲကျင်းပခဲ့ပါတယ်ပေါ့နော်အဲ့ဒီမှာဒီဗြိတိန်ကဒီမြမအရေးကိစ္စကိုဆွေးနွေးဖို့သူတို့ကဥဆောင်ပြီးတော့တင်ပြခဲ့တယ်နောက်ပြီးတော့ဟိုကုလသမဂ္ဂအတွေ့အေးမှုချုပ်ရဲ့မြမဆိုင်ရာအထူးကိုယ်စားလှယ်လဲပါတယ်နောက်ဒီလူသားချင်းစာနာမှုဆိုင်ရာကဒီကုလလက်ထောက်အတွေ့အေးမှုချုပ်ကိုယ်တိုင်လည်းတက်ရောက်ပြီးမြန်မာနိုင်ငံကိစ္စတွေကိုသူတို့တင်ပြဆွေးနွေးခဲ့တယ်ပေါ့လေအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်တွေကဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာပေါ့နော်သူတို့တွေအခုအမျိုးမျိုးသဘောထားအမျိုးမျိုးတွေရှိနေတဲ့အထက်မှာအခုဒီစက်တင်ဘာလဆိုလို့ရှိရင်ထွေထွေညီလာခံရဲ့ credential committee ကလည်းဒါတမတ်ကြီးဦးကျော်မိုးထွန်းရဲ့နေရာပေါ့နော်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုဟိုထားမလဲဆိုတာသူတို့ဆုံးဖြတ်မဲ့အနေထားလည်းရှိနေတယ်ဆိုတာမျိုးပေါ့အဲ့ဆုံးဖြတ်ဖို့ပေါ့နော်သူတို့ဆွေးနွေးကြမယ်ဆိုတော့အခုဒီ credential committee မှာပါမဲ့အဖွဲ့ဝင်နိုင်ငံတွေရဲ့စီးရင်ကိုတော့တမတ်ကြီးတို့သိရပြီလားနောက်ပြီးတော့အဲ့ဒီမှာသူတို့ဆွေးနွေးဟိုဆုံးဖြတ်မဲ့အလားအလာကိုတမတ်ကြီးဘယ်လိုမြင်လဲရှင
်ဟုတ်ဆာပေါ့နော်အခုတော့ဟိုဒီလိုကာလတွေကတော့ financial committee မှာဘယ်သူတွေပါနိုင်ကြီးရှိတဲ့လူတွေဟိုသူတို့ချင့်ကပ်နေတယ်ဆိုတဲ့ဥစ္စာတော့ champion တော့နားလေရပါဘူးနော်ဒါပေမဲ့တိရှိပြီးတဲ့အတိုင်းပေါ့နော် financial committee ကအဖွဲ့ဝင်၉နိုင်ငံရှိတယ်၃နိုင်ငံကတော့အများအဲ traditionally ပါလိရှိရပေါ့နော်ဆိုတော့တိရတိုင်း US ရဲ့ဟို Russian Federation ရဲ့ People's Republic of China ရဲ့ပေါ့နော်အဲသူတို့ပါလိရှိတယ်။ဂျန်နဲ့၆နိုင်ငံကတော့ရေပူရအဖြစ်ကျွန်တော်တို့လေ့လာရသလောက်ဆိုရင်တော့ဒီ small island states ကတနိုင်ငံပါတယ် African group ကနှစ်နိုင်ငံပါတယ် Latin America တနိုင်ငံပါတယ်နောက်ပြီးကျွန်တော် Asia ကတနိုင်ငံပါတယ်နောက်ပြီးတော့ဥရောပတနိုင်ငံပါတယ်ပေါ့နော်အဲ့လိုမျိုးပါလိရှိတယ်ဆိုတော့လေ့လာသိရှိရပါတယ်ဒါမဲ့ဒါကတော့ဘယ်အချိန်မှမဆုံးဖြတ်လဲဆိုရင်တော့ဟိုကျွန်တော်တို့ဒီပထမဆုံးနေ့ပေါ့နော်ဒီထရင်းလာခံကျင်းပတဲ့ပေါ့နော်ပထမဆုံးနဲ့အခုဒါမဲ့အချိန်ဆိုရင်တော့56ကျိမြောက်ထရင်းလာခံကျင်းပမဲ့ပထမဆုံးနဲ့စက်တင်ဘာ14ရက်နေ့ဖြစ်တယ်ပေါ့နော်အဲ့14ရက်နေ့မှာယူပီအားဖြင့် Financial Committee ကိုဖွဲ့စည်းလေရှိပါတယ်အဲ Financial Committee ကိုဖွဲ့စည်းတဲ့အချိန်မှာပဲယူပီအားဖြင့်ကျွန်တော်ကတရားဝင်တည်ရပါတယ်ပြည်နိုင်ငံလေးပါလဲဆိုတဲ့ဥစ္စာတော့ဟိုဥစ္စာဒီဘူးရအဖြစ်တော့ဥနာပြောလို့ပေါ့နော်ဆက်ပြီးတော့ချင်းကပ်နေတယ်ဆိုတဲ့ဥစ္စာတည်ရတဲ့အတွက်တော့တချို့တွေလည်းဟိုဒီမှာနာမည်တွေထွက်နေတဲ့ဥစ္စာမျိုးတော့ရှိပါဒါမဲ့လည်းမတည်ကြတော့ပြောရတာတော့ခက်တော့ခက်ပါတယ်ခင်ဗျာဒါကြောင့်ဘယ်နိုင်ငံတွေပါမလဲဆိုတဲ့ဥစ္စာတော့ဒီဘူးရအဖြစ်14ရက်နေ့စက်တင်ဘာ14ရက်နေ့မှာတည်ရဖို့ရှိပါ
ဟုတ်ကဲ့အဲ့တော့ဒီအခုဆိုရင်ဟိုစစ်ကောင်စီဘက်ကလည်းအထူးသဖြင့်တမ္မကြီးနေရာမှာပေါ့နော်တမ္မကြီးကိုသူတို့ဖယ်ရှားဖို့တော်တော်လေးနှီးမျိုးစုံနဲ့ကြိုးပမ်းနေတာပေါ့လေအကုလသမဂ္ဂအတွင်းမှုချုပ်ရှိလို့လည်းသူတို့စာရေးအကြောင်းကြားတာမျိုးဒီအမေရိကန်အစိုးရနိုင်ငံသားရေးဌာနကိုလည်းတမ္မကြီးပြန်ပို့ဖို့ဆိုပြီးသူတို့စာရေးတိုက်တွန်းတာတွေလည်းအဲ့လိုမျိုးတွေပေါ့နှီးမျိုးစုံသူတို့ကြိုးပမ်းနေရဆိုဒီလိုအဲ့ဒီလိုမျိုးနောက်အခုဆိုရင်လည်းဒီနောက်ပိုင်းဆိုရင်တမ္မကြီးရဲ့အသက်လုံခြုံရေးဥပါချင်းချောက်လာတဲ့အနေထားပေါ့နော်ဒါ FBI စုံစမ်းဖော်ထုတ်နေတဲ့အဲ့အနေထားတွေလည်းရှိနေတော့ဒီလိုအခြေအနေမှာစစ်ကောင်စီကနေပြီးတော့တမ္မကြီးနေရာကိုသူတို့တမ္မကြီးဖယ်ရှားရေးဆိုတဲ့ကြိုးပမ်းချက်တရားရောဟိုတမ္မကြီးပေါ်ဘလို့တက်ရောက်မှုတွေရှိလဲရှင
်ဟုတ်ကဲ့သူတို့ကတော့ကျွန်တော်ဖေဖော်ဝါရီ28ရက်နေ့ကစပြီးတော့ကျွန်တော်ဒီမှာမရှိအောင်စူးစမ်းနေအောင်ပေါ့နော်နီးမျိုးစုံဥပမာခုနဆ iam ဟိုဟိုပြောပြတဲ့အတိုင်းပဲပေါ့နော်သူတို့ဒီကုလမကအေးမှုကြောင့် CEO စာအချိန်ချင်းလေးပြီးတော့ကျွန်တော်ကဒီမှာမဆိုင်တော့ရဆိုတဲ့အကြောင်းအခြားအစ်ကိုခန့်တယ်ဆိုတဲ့အကြောင်းအများကြီးလေးသိရှိပါတယ်ဒါပေမဲ့လည်းခုနပြောလို့ပေါ့နော်ဒီစစ်ကောင်စီကိုကျွန်တော်ကုလမကအနေနဲ့အတိမတ်ပြုထားခြင်းမရှိတဲ့အတွက်ကြောင့်ပေါ့နော်ဟိုကုလမကအနေနဲ့လည်း လာတဲ့စာရဲစာတန်းတွေကိုတို့ထည့်သွင်းစဉ်းစားခြင်းရှိပါတော့။နောက်ပြီးတော့လည်းဒီခုနဟို US ကိုလည်းကျွန်တော် expedite လုပ်ဖို့ဆိုတဲ့ဥစားမျိုးနဲ့အဲသူတို့ဟိုမြေတားရက်ခံတာလေးရှိရယ်စာပေးဖို့အကြောင်းကြားတယ်ရှိရပါတော့။ဒါပေမဲ့လည်းအဲဟို action ယူခြင်းရှိဘူးဆိုတဲ့ဥစားမျိုးတော့တွေ့ရမှာ။ဒါကြောင့်ဒီပါ UN 55ကျင်းကျော် UNG ကာလမှာတော့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်အဲကျွန်တော်လက်ရှိအငြင်းကိုလည်းဆက်လက်အတိမပြုထားတဲ့အစားမျိုးရှိပါတယ်။ဒါမျိုးကပြောရဲ86ကျင်းနောက်အထူးဒီလာကံမှာတော့ဒီ86ကျင်းနောက်အထူးဒီလာကံတင်ရမယ့် credential နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိလာမယ်လို့ညွှန်လင့်ပါတယ်။ဒါကြောင့်ခုနပြောတဲ့ credential committee ဖွဲ့စည်းမှုကျွန်တော်ဒီမှာမရှိအောင်လုပ်မှုတွေ調査ပတ်သက်မှုတွေကကိုချစ်ဖက်နေတယ်ပေါ့နော်။တော့ခုနပြောသလိုပေါ့နော်။ကျွန်တော်ဟိုအသက်အန္တရာယ်ထိခိုက်အောင်လုပ်ဖို့အတွက်ကြိုးစားလာတဲ့ဥစားပေါ့နော်။ဒါကတော့ခုနပြောသလိုချစ်ကောင်စီနဲ့ဒီကြိုးစားမှုနဲ့ဈာမှာ link ရှိလားမရှိလားကျွန်တော်တို့ဒီအချိန်မှာပြောလို့ဖြစ်ပါတယ်။ဟိုဒါကြောင့်မလို့ကျွန်တော်အနည်းငယ်တော့ပြောနေပါတယ်။အဲဒီ FBI ရဲ့ surveillance system ရဲ့ရလဒ်စောင့်ကြည့်တော့မှပဲနောက်ပိုင်းမှာသူရှိလဲဆိုတဲ့ဥစားမျိုးကိုကျွန်တော်တို့သိရမှာပေါ့နော်။ဟိုတစ်ဖက်ကလည်းအနည်းငယ်ပေါ့နော်ကျွန်တော်တို့ကျွန်တော်အနေနဲ့ကျွန်တော်ကို February 29ရက်နေ့ကစပြီးတော့ဒီမှာမရှိဖို့အတွက်ပေါ့နော်အများအားဟိုအများအားစာပေးဖို့အကြောင်းကြားပြီးတော့လုပ်တာရှိတယ်။ဆိုတော့ခုနလိုမျိုးခုနအမေရိကန်ကိုဟိုကျွန်တော်ပြန်တွဲဖို့အတွက်ကိုအမေရိကန်ကိုဟိုမြေတားရက်ခံတိုက်တွန်းတာရှိတယ်ပေါ့နော်။ဒါတွေကသူတို့လုပ်နေတဲ့အပိုင်းပေါ့နော်။နောက်ဒီဘက်အပိုင်းမှာကျတော့ခုနလိုမျိုးဟိုဒီလူမျိုးကနေပြီးတော့ကျွန်တော်ဟိုလူတစ်ယောက်ကိုပတ်စံဟို time မှာရှိဟိုစာပေါ့နော်ဒီ FBI ရဲ့ Department of Justice ရဲ့ထုတ်ပြန်ကြေညာချက်အရာပေါ့နော်ဟို time မှာရှိရဲ့ဒီလက်နက်ကုံတွေတယောက်ကနေပြီးတော့ဒီဘက်မှာရှိတဲ့ကလေးနှစ်ယောက်ကိုဟိုငွေကြေးပေးပြီးတော့ကျွန်တော်ဟိုအနာပြရဖြစ်အောင်အသက်ဆုံးအောင်လုပ်ဖို့အတွက် chance ရဲ့ဆိုတဲ့ဥစားတော့အဲ့ statement အရာသိရပါပေါ့နော်ဆိုတော့ဆက်နံမှုရှိမရှိဆိုတာတော့ခုနပြောတဲ့နောက်ဆုံးတော့စုံစမ်းစစ်ဆေးမှုရလာကိုပဲကျွန်တော်စောင့်ကြည့်ဖို့တော့ဟောဒီလိုပါမယ်ခင်ဗျာကျွန်တော်အဲ့အနေနဲ့တော့ပေါ့နော်ဘယ်လိုပဲအခြေအနေဖြစ်ဖြစ်ပေါ့နော်ဒီနေရာကအဲကျွန်တော်တို့ပြည်သူတွေအတွက်အရေးကြီးတဲ့နေရာတစ်နေရာလို့ကျွန်တော်တို့သုံးသပ်တာပေါ့နော်ကျွန်တော်တယောက်တည်းမဟုတ်ပါဘူးအားလုံးဒီအရေးကြီးတယ်ဘာလို့လဲဆိုတော့ဒီနေရာနေတစ်ဆင့်ကျွန်တော်တို့မြန်မာနိုင်ငံပြည်သူပြည်သားတွေရဲ့အဲခုနအတန်ပေါ့နော်နိုင်ငံတကာအတိုင်းမှာတည်ပြီးနိုင်တယ်ဒါပေမဲ့တချို့ဥစ္စာတွေမှာကျေဝင်အကြောင်းအကျားမှုတွေလုပ်နိုင်နော်ဒါကြောင့်ဒီနေရာကျွန်တော်တို့အတွက်အရေးကြီးတဲ့အတွက်ကြောင့်ဒီနေရာမှာကျွန်တော်တို့ပြည်သူတွေရဲ့ပူဇော်ပြုအတန်ကိုပြောပြမိပြည်သူကိုပူဇော်ပြုမိလူကတော့ဆက်ရှိနေဖို့လိုတယ်ဆိုတဲ့ဥစားမျိုးနဲ့တော့ကျွန်တော်ဒီဘက်မှာချိန်ကပ်တယ်ကျွန်တော်တို့ရဲ့အရေးကြီးမှုအရေးပါမှုကိုမိုင်းဝန်ပြောကြားပြောဆိုပုံစံမျိုးမျိုးနဲ့ပေါ့နော်ပြောဆိုပေးနေတဲ့အတွက်အဲကြောင့်လည်းကျွန်တော်အားလုံးအားတက်လာပါတယ်ကျေးဇူးတင်အားကြီးတင်ပါတယ်ဒါကြောင့်ဒီဥစားအတွက်တော့ပေါ့နော်ကျွန်တော်တို့အားလုံးမိုင်းဝန်ပြီးတော့ဆက်လက်ဆောင်အဲတော့ဘူးတော့ရှိပါမယ်အဲခုနပြောတဲ့ခုနလူငင်းကောင်စီကအဲရှေ့ဆက်ဟိုဘာမှအချက်လက်မထွက်လာတဲ့ဥစ္စာဒီ credential သွားမယ့်ဥစ္စာနောက်ပြည်ရင်းမှာဖြစ်တဲ့ဥစ္စာရတော့မတခုနဲ့တခုကတော့အားလုံးကချိတ်ဆက်နေလူငင်းကောင်စီမှာအစည်းအဝေးတစ်ခုလုပ်ပြီးဆိုတာနဲ့ကျွန်တော်တို့ညှော်လင့်ချက်ထားကြတယ်ပေါ့နော်ဒါပေမဲ့လည်းကျွန်တော်ဟိုအခုဖြစ်ပေါ်နေတဲ့အခြေအနေတွေဟိုဖြစ်စဉ်တွေကိုပြန်ကြည့်လိုက်တဲ့ဆိုရင်ကျွန်တော်တို့အများတမ်းပဲပေါ့နော်ကျွန်တော်တို့ရဲ့အဲပြည်ရင်းရဲ့အင်အားပေါ့နော်ပြည်ရင်းရဲ့အင်အားဆိုတဲ့ဥစ္စာမှာပြည်သူရဲ့အင်အားကသာအဓိကပဲပေါ့နော်စီစီလုံးလုံးညီညီညွတ်နဲ့ကျွန်တော်တို့ပုံရိုင်းတို့ဖြစ်တဲ့ဒီစစ်ကောင်စီကိုအမြန်ဆုံးဟိုဖယ်ရှားနိုင်ရေးအတွက်ကျွန်တော်တို့ဆက်လက်လုပ်ဆောင်သွားဖို့ရှိပါမယ
်တမန်ကြီးအဲ့ဒီမှာလေဟို FBI ဘက်ကရောသူတို့နောက်ဆုံးအခြေအနေတွေကိုတမန်ကြီးကိုသူတို့လှမ်းပြီးအကြောင်းကြားတာရောရှိသေးလားရှင
်အဲကျွန်တော်နောက်ဆုံးအခြေအနေတော့ကျွန်တော်စီတော့ဘာမှကြားရတာမရှိပါဘူးကျွန်တော်အကြံပြင်းနားလည်တာတော့ဆိုဆုံးစစ်စစ်မှုတွေလိုအပ်တဲ့ဆုံးစစ်စစ်မှုတွေဆက်လုပ်မယ်ဆိုတာအဲ့တော့ပဲအတိပါခင်ဗျာနောက်ဆုံးချိန်တွေတော့ကျွန်တော်မသိသေးပါဘူးခင်ဗျာ
အဲ့ဒီမှာဒီကုလအတွေ့အမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဲခရစ်စတင်းရှာနာဘာဂနာကတော့သူကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာတကယ်လို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပေါ့နော်ဟိုမဆုံးဖြတ်နိုင်ဘူးမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကိစ္စကိုမဆုံးဖြတ်နိုင်ဘူးဆိုရင်လက်ရှိဒီဒေါက်ဆန်းစုကြည်နဲ့နောက်သမရဦးဝင်းမြင့်ကိုမြန်မာနိုင်ငံခေါင်းဆောင်နေဖြစ်တရားဝင်ဆက်တိမှတ်ပြုဖို့နောက်တမတ်ကြီးဦးကျော်မိုးထွန်းကိုလည်းမြန်မာကိုယ်စားလှယ်ဖြစ်ပေါ့နော်ဆက်ပြီးတော့အတိမှတ်ပြုဖို့ဆိုပြီးတော့သူတိုက်တွန်းသွားတာလည်းရှိပါတယ်ဆိုတော့ အဲ့လိုမျိုးဖြစ်လာမယ့်လမ်းကြောင်းကိုဘယ်လောက်ထိညှော်လင့်လို့ရမလဲရှင
်အခုဒါကြောင့်ပေါ့နော်ခုနပြောနေတဲ့ဥစ္စာကဟိုဖြစ်နိုင်ခြေစနရီယိုရတာရှိတာပေါ့နော်အဲဒါပေမဲ့ဖြစ်နိုင်ကြုံဇုံစနရီယိုလို့ရတော့ပြောနေတဲ့ဥစ္စာတော့ continuity ဆိုတဲ့ဥစ္စာမျိုးကိုပြောနေတဲ့ဥစ္စာလေးတွေရှိကြအောင် continuity ဆိုတဲ့ဥစ္စာမှာကျွန်တော်ဒီမှာအခုလက်ရှိအများအားကိုယ်စလဲမြန်မာမြန်မာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အတွက်ဆက်ရှိနေတဲ့ဥစ္စာဆက်ရှိသွားခြင်းရဲ့ဥစ္စာဆိုလိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်။အဲ့ဒါအဲ့ဒီဥစ္စာလည်းလူတွေအနေနဲ့ဟိုလက်ခံနိုင်တဲ့ပုံစံမျိုးရှိရဲဆိုပြီးတော့ပြောနေတဲ့ဥစ္စာတွေရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကဟိုအသေးသေးချာချာပြောလို့မရတဲ့ဥစ္စာတွေပေါ့နော်။ဒါတွေကခုနပြောအချိန်တစ်ခုရောက်လာရင် financial community မှာရှိတဲ့အဖွဲ့ဝင်တွေအဲစဉ်းစားဆွေးနွေးရမယ်အဲဆုံးဖြတ်ရမယ်ဥစ္စာမျိုးရှိပါတယ်။ရေဘူးရာဖြစ်တော့ financial community မှာရှိတဲ့လူတွေလည်းတက်နိုင်တယ်များပေါ့နော်အချင်းချင်းနှိနှိုင်းပြီးတော့မှဟိုဒီအလုံးသဘောတူညီတဲ့အဖြေတစ်ခုကိုအများကြီးရှာလေးရှာတာရှိပါတယ်။ဒါပေမဲ့လုံးဝဟိုနှိလို့မရတဲ့အနေအထားမရှိဘူးလားဆိုတော့ရှိခဲ့တဲ့တာရကတွေလည်းရှိပါတယ်။ဆိုတော့ဒါတွေကတော့ဖြစ်နိုင်ခြေရှိလာတဲ့ဥစ္စာတွေပေါ့နော်။ဒါပေမဲ့ကျွန်တော်တို့အနေနဲ့အများကြီးပဲပေါ့နော်။ဟိုပြောတဲ့ဥစ္စာရှိအကောင်းဆုံးကိုဟိုကျွန်တော်အများကြီးမျှော်လင့်တယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအဆိုးဆုံးကိုကျွန်တော်ပြင်ဆင်ထားဖို့လိုတယ်ဆိုတဲ့ဥစ္စာကြောင့်ပေါ့နော်ပြင်ဆင်ထားဖို့တော့ဟိုပါဒါကြောင့်ကျွန်တော်တို့အနေနဲ့ဖြည်းဖြည်းကသွားနေတဲ့အဲကျွန်တော်လုပ်ငန်းစဉ်တွေပေါ့နော်ဒီမှာပဲဘာပဲဖြစ်ပေါ့နော်ကျွန်တော်တို့ဖြည်းဖြည်းကသွားနေတဲ့လုပ်ငန်းစဉ်ဆက်လက်ပြီးတော့ဟိုအချိန်အဖို့မြင့်ပြီးတော့ဆက်လက်သွားရမယ့်ဥစ္စာမျိုးရှိပါမယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ရဲ့ဘလူးဝက်ဖြစ်ပေါ့နော်ဒီမှာကြားနေတဲ့ information တွေကတော့ဒါရှင်းတယ်ဒီစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတော့နိုင်ငံတွေကျွန်တော်နဲ့တွေ့တဲ့လောက်ပြောတဲ့နိုင်ငံတွေရဲ့ကြားထဲမှာတော့အများနဲ့ပြောနေတဲ့ဥစ္စာစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတဲ့ဥစ္စာတော့တောက်လျှောက်ပြောနေတဲ့ဥစ္စာရှိပါတယ်။ဒါကြောင့်ဒီအချက်ကအများကြီးပေါ့နော်ကျွန်တော်တို့အတွက်အားကောင်းစေတဲ့အချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဒါကြောင့်ဒီလိုမျိုးဥစ္စာတော့ရေကူးရဖြစ်ဖြစ်မလာဘူးလို့ကျွန်တော်တို့မှန်းဆနိုင်ပါတယ်။ဒါပေမဲ့လည်းကျွန်တော်ခုနပြောလို့ကျွန်တော်ဘက်ကလုတ်ဆရာရှိတာတော့ဆက်လက်လုတ်ပါဖို့လိုပါမယ်။ကျွန်တော်အနေနဲ့လည်းလိုအပ်တဲ့ထိတွေ့မှုတွေပေါ့နော်။စီယုံပြောကြားမှုတွေတော့ဆက်လက်လုတ်ပါဖို့ရှိပါမယ
်။အခုဒီကုလသမဂ္ဂမှာဟိုမြန်မာနဲ့ပတ်သက်ပြီးတော့ရာဇဝတ်ကျူးလွန်မှုတွေပေါ့နော်။နောက်တမတ်ကြီးကိုရိုင်းဒီကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံတင်ပြတဲ့နေရာမှာရောအစီရင်ခံစာပေးဖို့တဲ့ခါမှာရောဒီခဏီဘက်ကဒီလူတွေအစုလိုက်ပြုံလိုက်အသက်ခံရတဲ့ကိစ္စတွေပေါ့လေဆိုတော့ဒီလိုစစ်တပ်ရဲ့အဲ့လိုကျူးလွန်မှုအနေနဲ့ဒါတမတ်ကြီးတို့ကဒီကုလသမဂ္ဂကိုတင်ပြအစီရင်ခံတဲ့ခါမှာအဒါရီနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတုံ့ပြန်ချက်တည်ရောပေါ့နော်အဲ့ဒါရောဘယ်လိုတွေ့ရလဲရှင
်ဟိုအဓိကပေါ့နော်ကျွန်တော်တို့ကဗမာပြည်မှာရည်ရွယ်ချက်ကပေါ့နော်ဗမာပြည်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုနိုင်ငံတကာအတိုင်းအတိုင်းနေနဲ့သိချသိဖို့လိုတယ်ဒါကြောင့်မို့လို့တက်နိုင်တယ်များဟိုအချက်လက်တွေကိုပံ့ပိုးနေတယ်နော်အခုဆိုရင်ဒီတဏီကိစ္စဆိုရင်ကျွန်တော်ဟိုတိတိကျင်းပေါ့နော်ဟိုတက်နိုင်တယ်များဒီအချက်လက်လေးတွေလိုက်စုဆောင်းတယ်အဲ့ဒီစုဆောင်းမနေ့ဘောအခြေဘောမူတည်ပြီးတော့ကျွန်တော်ရတဲ့ initial information ဘောအခြေပြုပြီးတော့ကျွန်တော်ဟိုဩဂုတ်လ3ရက်နေ့ရပေါ့နော်ကုလသမဂ္ဂအတွင်းမှုချုပ်ခံလိမ့်မှုပြီးတော့ဟိုကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဇူလိုင်လတည်းမှာ40လောက်တဏီမှာအစွဲ့ပြုံလိုက်အတက်ခံရတဲ့ဆိုတော့ဒီဆန်ပတ်သက်ပြီးတော့ဟိုစတင်ပြီးတော့အကြောင်းကြားခဲ့ပေါ့နော်ဆိုတော့ဟိုအနည်းဆုံးတော့ပေါ့နော်ကျွန်တော်အတွင်းမှုတုတ်စီကြားတယ်ပြီးရင်ကျွန်တော်ဟိုစာဒီကုလားဘထရီနီလာကဥက္ကဋ္ဌပေါ့နော် PGAC ကြားတယ်နောက်ပြီးတော့ဒီမှာရှိတဲ့အများရန်ကိုယ်စားလှယ်တွေအကုန်လုံးစီကိုလည်းဒီ information ကိုကြားခဲ့ပေါ့နော်ဘာတချို့တွေလည်းအရန်ကို shock ဖြစ်တယ်ပေါ့နော်ဒီလိုမျိုးတည်နေပေါ့နော်ဟိုရရဆက်ဆက်စုပြုံတတ်ဖြတ်တဲ့တည်နေကြားရတဲ့အတွက်ကြောင့်သူတို့အရန် shock ဖြစ်တယ်ဆိုတဲ့ဥစ္စာမျိုးလည်းကျွန်တော်ပြန်သိရအောင်အဲနောက်ဟိုအထူးသဖြင့်ပေါ့နော်အဲ့လိုမျိုးတွေအချက်လက်တွေကိုကျွန်တော်ပို့ပြီးတော့ဖြည့်စုံကျွန်တော်လုတ်လာတဲ့ဥစ္စာမှာအခုဆိုရင်ပေါ့နော်ပြီးခဲ့တဲ့18ရက်နေ့မနေ့ကဆိုရင်ကျွန်တော်တို့ဒီ data ကန်တွေကနေပြီးတော့အစင်တိရတဲ့အချက်လက်တချို့ဓာတ်ပုံတွေပါရတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒီပေါ်အခြေပြုပြီးတော့ထပ်ပြီးတော့ဟိုစာပို့ပြီးတော့တိတိကျကျအချက်လက်တွေပို့ရရှိလာတဲ့အကြောင်းဓာတ်ပုံတွေတော့ပါအဲ့ဒီအချက်လက်တွေကိုကျွန်တော်ဟိုလူငင်းကောင်စီဖွဲ့ဝင်နိုင်ငံတွေရောအဲကုလသမဂ္ဂအတွင်းမှုချုပ်စီရောပေါ့နောက်ပြီးတော့အခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအကုန်လုံးရော PGAC ရောပေါ့နော်ကျွန်တော်ထပ်မံအကြောင်းကြားနိုင်ခဲ့ပါဒါတွေပေါ်ဘလို့ action you may ဆိုတာဒါတဖြည်းဖြည်းနဲ့ပေါ့နော်သူတို့မှလည်းသူတို့ဟိုလုံးလုံးကြီးရှိတယ်လမ်းကြောင်းတွေရှိတယ် အတွက်ကြောင့်ဒါလေးကိုကျွန်တော် register လုပ်လိုက်နိုင်ပေါ့နော်ဒါဒါလေးပေါ်အခြေပြုပြီးတော့ဒီဒီကုလသမဂ္ဂအနေနဲ့ပေါ့နော်ဟိုဟိုသူတို့ရှိတဲ့လမ်းကြောင်းအနေပြီးတော့အရေးယူသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲဟိုဒါကိုလည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့လည်း follow up လုပ်သွားပါမယ်တကယ်ဟိုကျွလွန်ခဲ့တဲ့လူကတော့သူကျွလွန်ခဲ့တဲ့အတိုင်းအဲသူသူအပြစ်ပေးအရေးယူခံရဖို့တော့ဟောလို့လို့ပါမယ်အဲကြောင့်ဒါဒီကိစ္စကိုကျွန်တော်တို့အလေးနဲ့ထားတယ်အခြားဒီလိုမျိုးအလားတူအခြားမှာလည်းအရိုးအရင်တော့လည်းဖြစ်ခဲ့တာရှိမယ်။နောက်အခြားမှာကျွန်တော်မသိဘဲနဲ့ဖြစ်နေတာတွေလည်းရှိနိုင်ပါတော့။ဒါကြောင့်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်နိုင်ကြများခေါ်ထုတ်သွားမယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့လည်းပြည်သူတွေကိုလည်းအငြင်းမြတ်တာရခံတာရှိတယ်ပေါ့နော်။ကိုသိရသိရအချက်လက်လေးတွေကိုဟိုတန်ဖိုးပေးဖို့ပေါ့နော်။အထူးဖြင့်ကျွန်တော်တို့ဒီအခုဟို NUG ဆိုရရဲ့အောက်မှာလည်းပေါ့နော်။ဟိုစဟိုလူခွေဆိုင်ရဝင်ကြီးဌာနလည်းရှိနေတယ်တချို့ဥစားတွေလည်းကျွန်တော်တို့ဟို information ရှိရှင်ရှိတယ်လို့ပံ့ပိုးပေးလို့ဆိုပြီးတော့မေတ္တာရက်ခံတာတွေလည်းရှိတယ်เนาะအဲ့လိုကနေပြစင်ကျွန်တော်တို့အချက်လက်လေးတွေပံ့ပိုးပေးလို့ရပါတယ်ဆိုတော့ဒါတွေကကျွန်တော်တို့ဟိုတဖြည်းဖြည်းနဲ့ပေါ့เนาะအမှုတွေကိုကျွန်တော်တိဆောက်ဖို့လိုတယ်အဲပြီးရင်ကျွန်တော်တို့တကယ်ဟို chain of command မှာပါတဲ့လူတွေအကုန်လုံးပေါ့เนาะအဲရေးယူဖို့လိုတယ်ပေါ့เนาะဒါတွေကတော့ကျွန်တော်တတ်နိုင်တယ်ပေါ့เนาะမြန်မာနိုင်ငံပြည်သူတွေအကျိုးကာကွယ်ပေးဖို့အတွက်အဲဒီလိုဆက်လက်ဆောင်ရွက်သွားဖို့တော့ရှိပါမယ
်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကမြန်မာအမြဲတမ်းကိုယ်စားလှယ်တတ်မှတ်ကြီးဦးကျော်မှုထွန်းပါရှင်။အခုလိုမျိုးကျမတို့ VO မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်တတ်မှတ်ကြီးကိုကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ကုလသမဂ္ဂဆိုင်ရာမြန်မာတတ်မှတ်ကြီးဦးကျော်မှုထွန်းကိုမန်အင်ဂျင်နီကဆက်သွယ်မေးမြန်းထားတာပါ။ VO ကဆက်လက်တန်းထွက်နေပါတယ်။အခုဆက်ပြီးတော့စနေညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 တက်ခွင့်နမူနာ1855ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့သူ2944ယောက်ရှိခဲ့ပြီးသေဆုံးသူ140ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာရေသန့်စင်တာမှာအသုံးပြုတဲ့အောက်ဆီဂျင်အရေးရှားလာတာကြောင့်သတင်းပတ်အတော်ကြာရေကိုခြွေတာသုံးဆဲကြဖို့မြို့သူမြို့သားတွေကိုတိုက်တွန်းထားပါတယ်။COVID-19 ရောဂါဖြစ်သူတွေဟာအသက်ရှူနိုင်ဖို့အောက်ဆီဂျင်လိုအပ်ချက်ရှိနေတာကနေအခုလိုရေတန့်စင်ရေးအတွက်အောက်ဆီဂျင်လျော့ပါလာနေတာဖြစ်ပါတယ်။အော်စတြေးလျမှာတော့ COVID-19 ဆိုင်ရာပိတ်ဆို့ကန့်သတ်မှုတွေကိုဆန့်ကျင်တဲ့ဆန္ဒပြသူ4000ကျော်ခဲ့ပြီးရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ခဲ့ကြတာမှာရဲတပ်ဖွဲ့ဝင်6ယောက်ဒဏ်ရာရပြီးတော့ဆေးကုသမှုခံယူနေရတယ်လို့အဖမ်းခံရသူ200ကျော်ရှိပါတယ်။ပြည်ထောင်နိုင်ငံထုတ် AstraZeneca ကုမ္ပဏီက COVID-19 တက်ဖြက်ရေးပရိဇီဝဆေးကုထုံးသစ်တစ်ရက်ကိုထုတ်ဖော်ပြောဆိုလာချိန်မှာပဲအိန္ဒိယနိုင်ငံမှာဒေတာရင်းဖော်ဆက်ထုတ်လုပ်တဲ့ဒုတိယမြောက် COVID ကာကွယ်ဆေးကိုအရေးပေါ်အခြေအနေမှာသုံးစွဲဖို့ခွင့်ပြုလိုက်ပါတယ်။ဒါလီဘန်အဖွဲ့ပူးတက်တည်ထောင်သူမူလာအဗ်ဒူဂါနီဘရာဒါဟာအာဖဂန်မြို့တော်ကာဗူးကိုအခုစနေနေ့မှာရောက်လာပြီလို့ AFP သတင်းတပုတ်မှရေးထားပါတယ်။အားလုံးပါဝင်နိုင်တဲ့အာဖဂန်ဆွေရတရက်ဖြစ်လာဖို့ဆွေးနွေးပွဲတွေကိုဘရာဒါပါဝင်ဖို့ရှိတယ်လို့ဒါလီဘန်အကြီးတန်းတာဝန်ရှိသူတူက AFP သတင်းဌာနကိုပြောပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ရဲ့အရှိတောင်အာရှခီးစဉ်ကိုမနေ့ကစတင်လိုက်ပြီးဖြစ်ပြီးစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒုတိယသမ္မတဟဲရစ်ရဲ့အရှိတောင်အာရှဆိုင်ရာပထမဆုံးခီးစဉ်ဖြစ်ပြီးအာဆီယံဒေသပေါ်လက်ရှိအမေရိကန်အစိုးရရဲ့အလေးထားမှုကိုထင်ဟပ်နေပါတယ်။အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့ကိစ္စဟာလည်းဒုတိယသမ္မတဟဲရစ်ရဲ့ခီးစဉ်အတွင်းအရေးကြီးအကြောင်းအရာတွေဖြစ်လာပါတယ်။20ကြာတဲ့အာဖဂန်စစ်အဆုံးသတ်လိုက်ပြီးတဲ့နောက်ဖြစ်လာတဲ့ကတောင်းကနေအခြေအနေတွေဖြစ်ရှိနေတဲ့ပတ်သက်ပြီးဒုသမရဟဲရစ်အနေနဲ့အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုရှင်းပြဖို့ကြိုးစားပါလိမ့်မယ်။ဒုသမရအနေနဲ့အမေရိကန်နိုင်ငံသားရဲ့ကိစ္စတွေပို့ပြီးတော့ထထဲဝင်ဆောင်ရွက်ဖို့အခြေအနေလည်းဖြစ်ပါတယ်ခင်ဗျာ။စနေညအတွက်သတင်းချင်းချုပ်ကိုပြောပြခဲ့တာဖြစ်ပြီးဒီညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်တွေထုတ်လို့ရမှုကကိုရရန်နိုင်ပါအတမန်အင်ဂျင်နီယာက El Santos ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာက John Walker ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32လိုင်းဒိုမီတာ40လိုင်းဒိုမီတာ48နဲ့တိုင်းလန်မီတာ190 kHz 95.5တို့ကနေဖမ်းယူနားဆင်နေပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြကြသိမ့်ပါခင်ဗျာ
This program has